Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2020ခုနှစ် January လ2ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ချုပ်လွှင့်ပေးနေပါပြီ။ line meter 1925.32 line meter 190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆွမျက်မော်မှာဆန္ဒပြသူတွေဝင်စည်းဖို့ကြိုးစားခဲ့တဲ့အီရတ်နိုင်ငံဘက်ဒက်မြို့တော်ကအမေရိကန်တန်ယုံတဝိုက်မှာဒီကနေ့တော့အခြေအနေတည်ငြိမ်နေပါတယ်။ထိုင်ဝမ်မှာစစ်ရဟတ်ရင်တစဉ်ပြကြမှုအတွင်းမှာ10ဦးစုချုပ်အပါအဝင်၈ယောက်သေဆုံးသွားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့အခြေညာပေးပါမယ်ရှင်။
အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းစာလေးထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစိုက်ပျိုးရေးသိပ်ပံကြောင်းကိုလုံခြုံရေးအရာပိတ်လိုက်ပါတယ်။
အဲ့ဒီကမှလည်းမကြခဏဆိုလို့ဒီကတော့လာပြီးတော့နေရာယူတာတို့ကျောင်းဝင်းလေးကိုဝင်ပြီးတော့လာနေတာတို့ရှိတဲ့အခါကြတော့လေအစိုးရပြီးတော့မှဟိုလောလောဆယ်နားထားလိုက်ပါဆိုပြီး
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါ။တခါဗစ်တိုးရီးယားအမှုတရားမျှတမှုရှိရေးမြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတွင် ILEM ကစတင်ဆောင်ရွက်နေတဲ့အကြောင်းကရင်ပြည်နယ်ထဲမှာအစိုးရရဲ့လမ်းဖောက်ရေးအစီအစဉ်မှာကရင်လက်နက်ကိုင်ဖွဲ့နဲ့အစိုးရစစ်တပ်ကြားဆွေးနွေးမှုတွေပြည်လည်မှုမရသေးတဲ့အခြေအနေရိုဟင်ဂျာအရေးအပါဝင်ကဘာတလွှားကအရေးပေါ်အခြေအနေတွေကနီးလူအသက်ပေါင်းများစွာကိုကဲ့တင်နိုင်ခဲ့တဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်တာစတဲ့သတင်းပါနာဆင်ကြရမှာပါဒုတိယပိုင်းမှာတော့ဥအောင်ခေရဲ့မြမအရေးတုံတက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးနဲ့တိုင်းရင်သတင်းလောကန္တာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တဲရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့ပြောပြပါမယ်ရှင
်ဒီရက်နိုင်ငံဘက်ဒက်မြို့တော်ကအမေရိကန်တန်ယုံကိုဝင်စီးဖို့ကြိုးစားခဲ့တဲ့ဆန္ဒပြသူတွေပြန်လည်ထွက်ခွာသွားကြပြီဖြစ်လို့ဒီကနေ့တော့အခြေအနေတည်ငြိမ်နေပါတယ်တန်ယုံလုပ်ငန်းတွေကိုတော့ယာယီရထားတဲ့အပြင်အမေရိကန်နိုင်ငံသားတွေအနေနဲ့တန်ယုံသားကိုမလာကြဖို့အတွက်နိုင်ငံသားရေးဌာနကသတိပေးထားပါတယ်။တန်ယုံရောတန်ယုံဝန်ထမ်းတွေပါလုံခြုံစွာရှိတယ်လို့တော့အီရန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Brian Hook ကပြောပါတယ်။ဒါပေမဲ့ကြိုတင်ဆောင်ရွက်မှုလို့ကာကွယ်ရေးဝန်ကြီး Mark Esper ကပြောပြီးအမေရိကန်တပ်ဖွဲ့ဝင်950ကိုအရှိတ်အလယ်ပိုင်းဒေသကိုဆေးလွှတ်ထားပါတယ်။ကာတာ၏ Passmola အဖွဲ့ခေါင်းဆောင် Abu Makti El Muhandis အပါအဝင်တခြားအကြမ်းဖက်သမားတွေကတန်ယုံကိုတိုက်ခိုက်ဖို့ကြိုးကင်ခဲ့တာလို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကဖော်ပြပြောဆိုခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီး Pompeo ရဲ့တောက်ချာနေစတင်မဲ့ဥရောပနဲ့အာရှအလယ်ပိုင်း၅နိုင်ငံခီးစဉ်ကိုတော့ရွှေ့ဆိုင်းထားပါတယ်။အီရတ်နဲ့ဆီးရီးယားမှာရှိတဲ့ကာတာ၏ Hezbollah စစ်သွေးကြွအဖွဲ့ပြစ်မှတ်တချို့အပေါ်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအပေါ်မကျေနပ်လို့အီရတ်အစိုးရကြောထောက်နောက်ခံပေးထားတဲ့ပြည်သူစစ်အဖွဲ့တွေနဲ့ဆန္ဒပြသူတွေပြီးခဲ့တဲ့ရက်တွေကဒေါသတကြီးတန်ယုံပေါ်ဆန္ဒပြခဲ့ကြတာပါပုံထုနေတော့ကဆန္ဒပြသူတွေဟာတန်ယုံအဆောက်အဦးကိုခဲရီနဲ့ပြစ်ပေါက်ဝန်တကားကိုမိလောင်ဘုံတွေနဲ့ပြစ်ပေါက်မိချိုးဖို့ကြိုးစားခဲ့တဲ့အတွက်အမေရိကန်လုံခြုံရေးတာဝန်ရှိသူတွေကမျက်ရည်ယိုဘုံတွေရာဘာကြီးတွေတုံးပြီးလူစုခွဲခဲ့ရပါတယ်တနင်္လာနေ့တွေကစတင်တဲ့ဆန္ဒပြနေကြသူတွေဟာအင်္ဂါနေ့မှတန်ယုံဝင်းအပြင်စည်းကိုကျော်ပြီးတော့တန်ယုံပြည်ဝင်တဲ့အထီးရောက်လာပြီးပင်မအစာဦးကြီးတဲ့ဝင်တဲ့ဂိတ်တကားကိုဖျက်ဆီးဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်
။ထိုင်ဝမ်မှာလီတက်ရဟန်းရင်ပြကြတာကြောင့်စီးစည်းရရှိချုပ်ပါဝင်ရှိဦးတည်ဆုံသွားတယ်လို့ထိုင်ဝမ်ကာကွယ်ဝင်ကြီးဌာနကပြောလိုက်ပါတယ်။တိုင်ပင်မြို့တော်ကနေပြီးတော့ရှင်းပြောက်ပိုင်းမှာရှိတဲ့ရီလန်းနေကိုသွားတောင်တန်းတွေရှိရာနေရာမှာပြကြခဲ့တာဖြစ်ပါတယ်။တုံနှစ်တကူပွဲတော်မတိုင်ခင်ရီလန်းမှာတာဝန်ထမ်းနေတဲ့စစ်သားတွေကိုအားပေးဖို့သွားမှာပြကြသွားတာပါ။ရဟယင်ပေါ်မှာ73ဦးပါသွားခဲ့ပြီးတော့9ယောက်ကတော့တက်ရှင်ကျန်ရပါတယ်။စစ်ရဟယင်ဟာရေးပေါ်ချီနေတဲ့တောင်တန်းတစ်ခုပေါ်အတင်းဆင်းမှုကြိုးစားရင်းနဲ့ပြတ်ချခဲ့တာဖြစ်တယ်လို့ကာဝေးဦးကြီးဌာနကထုတ်ပြန်ပါတယ်။ဒေသစံတော်ချိန်မနေ့7နိုင်ခွဲလောက်မှာ Black Hawk အမျိုးအစားရဟယင်နဲ့လေကြောင်းထင်းသိမ်းတောင်ရှိသူတွေဆက်သွယ်ပြတ်သွားခဲ့ပြီးတဲ့နောက်ကင်ဆယ်ရေးအဖွဲ့တွေကိုဆင်လွတ်ခဲ့ရတယ်လို့ပြောပါတယ်။ရဟယင်ကိုယ်ရဲ့ပျက်စီးသွားပြီးတော့ရဟယင်ဒလက်တွေအစစ်စစ်မှောင်မှောင်ကျူးသွားတဲ့ပုံတွေကိုအရေးပေါ်အာဏာပိုင်တွေကထုတ်ပြန်ခဲ့ပါတယ်။ရဟင်ပြကြမှုအတွင်းမှာတည်ဆုံသွားတဲ့စီဥစီရာရှိချုပ်ဘူချုပ်ကြီးရှန်ယူမင်းဟာထိုင်ဝမ်ကိုသူတို့ပိုင်နဲ့လို့ပြောပြီးတော့ဆေးရချင်းချောက်နေတဲ့တရုတ်ရဲ့ရန်ကိုကာကွယ်ရေးကိုဥစီးပြီးတော့ကင်တွေရသူဖြစ်ပါတယ်။ဘာကြောင့်ရဟင်ပြကြခဲ့သလဲဆိုတာကိုစုံစမ်းဖို့အတွက်ထိုင်ဝမ်သမ္မတကညွှန်ကြားထားပါတယ်။
ဩစတြေးလျနိုင်ငံမှာအချိန်ပြင်းပြင်းနဲ့တောမီးတွေလောင်ကျွမ်းနေတဲ့ New South Wales ပြည်နယ်ထဲမှာအရေးပေါ်အခြေအနေကိုတတိယအကြိမ်ထုတ်ပြန်ထားရပါတယ်။စနေနေ့မှာအင်တန်ပူပြင်းတဲ့မိုးလေဝသအခြေအနေပြန်ရောက်လာမှာမို့တောက်ကြနေမနဲ့9နိုင်ရဲကစပြီး9ရက်ကြာအရေးပေါ်အခြေအနေထုတ်ပြန်တယ်လို့ပြည်နယ်ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။ ောင်ပိုင်းကမ်းရိုးတန်းဒေသမှာစနေနေ့ကျရင်အပူချိန်ဟာ40ဒီဂရီဆယ်စီယပ်ထက်မနည်းဖြစ်မယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာလက်ခီးတဲ့တွေသွားများတဲ့ New South Wales ပြည်နယ်တောင်ပိုင်းကမ်းရိုးတန်းကနေဗစ်တိုးရီးယားပြည်နယ်တွေက East Gippsland ဒေသအထိမိုင်150ကျော်တဲ့ကမ်းရိုးတန်းဒေသတစ်ချောင်းမှာရှိနေတဲ့ခီးသွွားဧည့်သည်တွေကိုအဲ့ဒီဒေသတွေကနေ24နိုင်တွင်ထွက်သွားကြဖို့အာဏာပိုင်တွေအမိန့်ထုတ်ထားပါတယ်။ဘေးလွတ်ရာလူတွေထွက်သွားနေကြတဲ့အတွက်တက်စီပြက်လက်မှုရင်ကျောပိတ်ဆို့မှုနဲ့ဈေးဆိုင်တွေမှာကုန်ရှားပါမှုတွေနဲ့ရင်ဆိုင်နေရပါတယ်။ East Gippsland ဒေသတွေကနေထွက်သွားဖို့ခက်ခဲတဲ့မိဘဒုက္ခတွေအတွက်စစ်သည်မော်တွေစစ်ရဟတ်ယာဉ်တွေတုံးပြီးတော့ကယ်ဆယ်ရေးတွေလုပ်ပေးနေရပါတယ်။ဝန်ကြီးချုပ် Scott Morrison ကတော့အစိုးရအနေနဲ့အရေးပေါ်တုံ့ပြန်ရေးတွေကိုအချိန်တေချာဆောင်ရွက်နေတယ်လို့ပြောပါတယ်။မိကြောင်ဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတာကိုအများဆုံးပြန်ကောင်းအောင်စူးစမ်းနေတယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်။အိမ်နီးချင်းပြည်နယ်တွေမှာလောင်နေတဲ့မီးတွေကြောင့်ကမ်ဘရာမြို့တော်ရဲ့လေထုအရေးသွေးဟာအဆိုးဆုံးအခြေအနေမှာရှိနေပါတယ်။ဩစတြေးလျနိုင်ငံတော်ဝန်စက်တင်ဘာလတည်းကဆက်လောင်နေတဲ့တောမီးတွေကြောင့်18ယောက်ထက်မနည်းသေဆုံးပြီးအေက12တန်းခွဲကျော်လောက်ရှိတဲ့မြေနေရာတွေမီးလောင်ကျွမ်းခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာနှစ်တကူအကြိုနေ့ကမိုးကြီးကျယ်ရွာပြီးတော့ရေကြီးမြေပြိုတာတွေကြောင့်လူ3000ကျော်ဦးအိမ်မဲ့ဖြစ်နေပါတယ်။အချင်းတူတွင်းမှာတရှင်ထိုးတက်လာနေတဲ့ရေကြောင်းမျိုးမြို့တော်မှာရှိတဲ့ရက်ွက်ရံလက်ချီရေမြုပ်သွားခဲ့ပြီးမြို့တော်ကလက်စစ်တားပြီးလိုင်းတွေကိုလည်းအာဏာပိုင်ကဖျက်တောက်ဖြစ်ခဲ့ရပါတယ်။မြောက်ရထားလိုင်းသွာလာမှုတချို့ရပ်ထားပြီးတော့ဒီစိတ်တစ်ခုမှဆိုရင်တော့လေရင်ပြေးလမ်းတွေညှို့မြုပ်သွားတာကြောင့်ပိတ်ထားရပါတယ်။အချင်းပြင်းပြင်းစီးနေတဲ့ရေစည်းကြားမှာရေမြုပ်နေတဲ့နေအိမ်တွေကဒေသခံတွေကိုကျိုးရီတုံပြီးတော့ကုညီကေစရေးလုပ်သားတွေကကယ်ထုတ်ပေးနေရပါတယ်။အခုရေကြီးမှုတွင်းမှာလူ22ဦးထက်မနည်းသေဆုံးခဲ့ပါတယ်။ရင်နစ်တာဓာတ်လိုက်တာမြေပြိတာဓမ္မမဟုတ်ဒီအေးတက်လွန်ကဲပြီးတော့ခန္ဓာကိုယ်အပူချိန်ကျပြီးတော့သေဆုံးမှုတွေလည်းရှိနေပါတယ်။ဂျကာတာမြို့တော်နဲ့အနီးပတ်ဝန်းကျင်ဒေသမှာနေထိုင်နေတဲ့စုစုပေါင်းတန်း30လောက်တို့ရှိပြီးတော့အဲ့ဒီညမှာအခုလိုမျိုးရေကြီးမှုနဲ့ငလင်တန်းတွေကိုမကြာခဏခံရလေရှိပါတယ်။ဒါကြောင့်လည်းနိုင်ငံရေးမြို့တော်ကိုလက်ရှိနေရာကနေပြီးတော့ဘော်နီယိုကျွန်း East Kalimantan KI ကိုပြောင်းရွှေ့ဖို့အတွက်ဆွေးနွေးကနေပြီးတော့စီစဉ်တချို့ကြီးညာထားပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဆရာဘဲနေညာပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်တရားဆွဲဆိုခံထားရတဲ့အမှုကိုအထက်လွှတ်တော်မှဆက်ဆဲကြနာရင်သူတက်တည်ထွက်ဆိုမယ်လို့သမ္မတရဲ့ကိုယ်ရေးအရာရှိရူဒီဂျူလီယာနီကပြောကြားလိုက်ပါတယ်။သမ္မတအမှုတွေကနေလွတ်အောင်သူ့အနေနဲ့အတက်နိုင်ဆုံးစူးစမ်းသွားမယ်လို့သတင်းတော်တွေကိုသမ္မတရဲ့ကိုယ်ရေးအရာရှိကပြောကြားခဲ့တာပါ။ရှင်းနေဂျူလီယာနီဟာသမ္မတထရန့်ရဲ့နိုင်ငံရေးအကျိုးအမြတ်အတွက်အတိုက်ခံတွေနဲ့ပတ်သက်တဲ့မကောင်းသတင်းတွေစုံစမ်းပေးဖို့ယူကရိန်းနိုင်ငံကိုဖိအားပေးတဲ့နေရာမှာအဓိကကြားသူတစ်ယောက်ဖြစ်ပါတယ်။အောက်လွှတ်တော်ကနေဆွဲချက်တစ်ခုနဲ့သမ္မတထရမ့်အပေါ်တရားဆွဲထားတဲ့အမှုကိုအထက်လွှတ်တော်မှာဘယ်တော့ကြားနာဆက်ဆင်းမယ်ဆိုတာတော့မသိရသေးပါဘူး။သမ္မတဘက်ကနေခုခံခြေပါမဲ့ရှေ့နေအဖွဲ့တွေမှကိုရီးရှေ့နေဂျူလီယာနီတော့ပါမဲ့ပုံမရပါဘူး။ဒီဘုခရက်လွှတ်တော်အမတ်တွေအများစုတွန်းမိုးထားတဲ့အောက်လွှတ်တော်ကသမ္မတထရမ့်အပေါ်အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်ချက်တွေကိုဟန်တားနှောက်ယှက်မှုတွေနဲ့တရားဆွဲထားပါတယ်။အောက်လွှတ်တော်ကဆွဲဆိုထားတဲ့အမှုကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလူစီကအထက်လွှတ်တော်ကိုပေးပို့ခြင်းမရှိသေးတာကြောင့်အထက်လွှတ်တော်မှာအမှုကြားနာမယ့်ရက်ကိုမတတ်နှပ်မှတ်နိုင်သေးပါဘူး။အထက်လွှတ်တော်မှာဒီအမှုကိုဘလို့စစ်ဆေးမယ်ဆိုတာနဲ့မျက်မျက်တတကင်တွယ်လိမ့်မယ်လို့ယူဆရတဲ့အချိန်ကြရင်သူ့ဘက်ကပေးစရာရှိတဲ့အချက်လက်တွေကိုအထက်လွှတ်တော်ကိုပေးမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားထားပါတယ်
။ Israel ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကသူ့ပေါ်ဆွဲဆိုထားတဲ့အာဂတိလေဆာမှုဆွဲချက်တွေကနေပြစ်ဒဏ်ကင်းလွတ်ခွင့်ပေးဖို့ Israel လွှတ်တော်ကိုတောင်းဆိုသွားမယ်လို့ပြောပါတယ်။သူ့ပုံမှာမမှန်မကန်ဆက်ဆွဲချက်ဒီအားလုံးကိုခြေဖြတ်ဖို့တရားရုံးတော်မှာရင်ဆိုင်သွားဖို့ညှိမှန်းထားပေမဲ့တိုင်းပြည်ရဲ့နိုင်ငံရေးတာဝန်ထမ်းဆောင်နေကြတဲ့ရွေးကောက်ခန်းတွေကိုဥပဒေအရကာကွယ်ပေးနိုင်မဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ဥပဒေလိုအပ်တယ်ဆိုပြီးတော့အစ္စရေးပြည်သူတွေကိုတိုင်တယ်ပြီးတော့မေကွန်းတရားမှာအစ္စရေးဝန်ကြီးချုပ်ကပြောပါတယ်။ဒါဟာအစ္စရေးနိုင်ငံမှာတော့ရှာရောင်ရှာပါအခြေအနေတရားဖြစ်ပြီးတော့ဒီလိုလှုပ်ရှားဖြစ်ဥပဒေအရအားလုံးဒဏ်ယူဖြစ်ရမယ်ဆိုတဲ့အခြေခံစံထားချက်ကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ဝေဖန်မှုတွေလည်းရှိနေပါတယ်။အစ္စရေးတိုက်ခိုက်ပါတီခေါင်းဆောင်ဘန်နီကန်စ်ကတော့ဝန်ကြီးချုပ်နေတန်ယာဝူရဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးဖို့အခုမြစ်တရရဲ့ခံချက်ပေါ်မှာဝေဖန်ပါတယ်။ဒါဟာဝန်ကြီးချုပ်အနေနဲ့အစ္စရေးရဲ့တရားရေးစနစ်ကိုရှောင်လဲနိုင်ဖို့အတွက်ဗျူဟာတရဖြစ်ပြီးတော့အင်တာဝမ်းလေးကိုကောင်းတယ်လို့ပြောပါတယ်။ဂန်စတန်နေတန်ယာဝူနှစ်ဦးအားမတ်လမှာတတိယကြော့ယူကောက်ပွဲကိုထပ်ပြီးရင်ဆိုင်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့ယူကောက်ပွဲနှစ်ခုစလုံးမှာတော့နှစ်ဦးစလုံးဟာလွှတ်တော်ရဲ့ထောက်ခံမှုလုံလောက်မရခဲ့ပါဘူး။ဒီပြစ်ဒဏ်ကင်းလွတ်ခွင့်ဥပဒေကိုအစ္စရေးလွှတ်တော်ကနေပြီးတော့အတည်ပြုလိုက်မယ်ဆိုရင်တော့မစ္စတာနေတန်ယာဝူကို ူလွှတ်တော်အမတ်တူဖြစ်နေသည်ကာလပတ်လုံးတရားရုံးမှတရားဆက်ဆိုလို့ရတော့မှာမဟုတ်ပါဘူးမစ္စတာနေတန်ယာဟူးကိုလက်ယူမှုလိမ်လည်မှုနဲ့အများပြည်သူယုံကြည်မှုအပေါ်ဖြတ်စည်းမှုစတဲ့ဒီဆွဲချက်တွေနဲ့နိုမာလအတွင်းတုန်းကဆွဲဆိုခဲ့တာဖြစ်ပါတယ်သူကတော့ဒီဆွဲချက်တွေအလုံးမမှန်ဘူးဆိုပြီးညှဉ်းဆဲထားပါတယ်ခင်ဗျ
ပြင်သစ်နိုင်ငံမှာပင်စစ်စနစ်ပြင်ဆင်မဲ့အပေါ်တပိတ်မှောက်ဆန္ဒပြမှုတွေဟာဒီကနေ့29ရက်မြောက်ပြည့်သွားပြီးဆယ်စုနှစ်အတွင်းအကြာရှည်ဆုံးတပိတ်မှောက်မှုစံချိန်တင်သွားပါတယ်ဒီဇင်ဘာ5ရက်နေ့ကအလုံသမားတွေစတင်ခဲ့တဲ့တပိတ်မှောက်ဆန္ဒပြမှုဟာ1986-89ခုနှစ်တုန်းကအကြာဆုံးဆန္ဒပြမှုစံချိန်တင်ထားတဲ့28ရက်ကိုကျော်သွားတာပါအဲ့ဒီတုန်းကအစိုးရပိုင် SNCF မြေထားလုပ်ငန်းဝန်ထမ်းတွေဆန္ဒပြခဲ့ကြတာဖြစ်ပါတယ်အခုတစ်ခေါက်မှလည်းဒီပါရီမျိုးတော်အပါအဝင်နိုင်ငံတော်မီးရထားဝန်ဆောင်မှုတွေအတော်ထိခိုက်နေပါတယ်။ဒီကနေ့အမြန်မီးရထားထွက်လောက်ရန်နာထားတယ်လို့ SNCF ကပြောပါတယ်။ပါရီမြို့ရဲကမြေအောက်ရထားလိုင်းတွေမှာလည်းလမ်းကြောင်းနှစ်ခုလောက်ပဲပြေးဆွဲနေပါတယ်။နှစ်တကူနေ့ကနိုင်ငံကိုပြောကြားတဲ့မင်းကွန်းနဲ့မှဝန်ကြီးချုပ်အမန်နျော်မက်ခရွန်ကပင်စစ်စနစ်ကြီးတစ်ခုလုံးကိုပြင်ဆင်သွားမယ်လို့ထပ်မံပြောကြားခဲ့ပြီးတမကရီနဲ့မြေမြအပေးယူလုပ်နိုင်မယ့်နည်းလမ်းချဖို့အတွက်သူ့ရဲ့အစိုးရကိုတိုက်တွန်းခဲ့ပါတယ်။သမဂ္ဂရိဘက်ကတော့အလျှော့ပေးမဲ့ပုံမရဘဲကျောင်းတွေပြန်ဖွင့်မဲ့ရှေ့တစ်ပတ်ထဲနောက်ထပ်တပိတ်မှောက်ကြဖို့ပြင်ဆင်နေကြပါတယ်။အစိုးရနဲ့အလုံသမားသမဂ္ဂရိကဆွေးနွေးညှိနှိုင်းကြဖို့တော့ရှေ့တစ်ပတ်ထဲစီစဉ်ထားပါတယ်။အမျိုး40ကျော်ဖြစ်နေတဲ့ပြင်သစ်နိုင်ငံရဲ့ပြင်ဆင်စနစ်ကိုတတ်သမတ်သေးဖြစ်အောင်ပြုပြင်ပြောင်းလဲမဲ့ဝန်ကြီးချုပ်မက်ခရွန်ရဲ့အစီအစဉ်ထဲမှာအပြည့်အဝပြင်ဆင်ခန့်စားနိုင်ဖို့အတွက်လုပ်တက်ကို62နှစ်ကနေ64နှစ်တိုးမဲ့အစီအစဉ်ပါပါတယ်။အများမကြေမနက်ဖြစ်နေကြတဲ့အထက်မှာဒီကိစ္စကလည်းအဓိကအချက်တစ်ခုဖြစ်ပါတယ်ရှင်။
ဂျမနီနိုင်ငံအနောက်ပိုင်းကသိဆိုင်ရုံတစ်ခုမှာဗိုလ်တုံးကြီးကမိလောင်ပြီးတော့သိဆိုင်အမြောက်များတိုက်ဆုံသွားခဲ့ရတဲ့ဖြစ်ကူရတက်ဖွဲ့ကနေပြီးတော့စုံစမ်းစစ်ဆေးနေပါတယ်။နယ်လာနိုင်ငံနဲ့နေဆက်အနီးမှာရှိတဲ့ Queenfield သိဆိုင်ရုံမှာမျိုးဝင်တွေထားတဲ့ခြံဝင်းတစ်ခုလုံးမိလောင်သွားခဲ့ပြီးတော့အဲ့ဒီထက်ကသိဆိုင်နေအားလုံးတိုက်ဆုံသွားခဲ့တာဖြစ်ပါတယ်။တိုက်ဆုံသွားတဲ့သိဆိုင်တွေထဲမှာတော့ချင်မစီမျိုးတွေ Orangutan လူဝင်တွေပြင် Gorilla မျိုးဝင်နှစ်ကောင်လည်းပါတဲ့အကြောင်းဂျာမန်သတင်းဌာန TPA မှာဖော်ပြခဲ့ပါတယ်။အခုဒီမီးလောင်မှုဟာနှစ်သက်ကူးချိန်မှာပြစ်ပေါက်ကြတဲ့မီးရှူးမီးပြောင်တွေကနေတဆင့်စတင်လောင်ကျွမ်းတာဖြစ်တဲ့အကြောင်းဒေသတွင်းသတင်းတွေမှာဖော်ပြကြပါမယ်လို့တာဝန်ရှိသူတွေကတော့ဒါကိုတရားဝင်ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
။ကြာသာရင်းနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ပြောပြပေးသွားခဲ့တာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေဆက်တိုက်နှာစင်ကြရပါမယ်။ရခိုင်ပြည်နယ်အတွင်းမကြသေးခင်ကဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်လုံခြုံရေးအရာကြောက်တော်စိုက်ပျိုးရေးသိပ်ပံချောင်းကိုယာယီပိတ်ထားရတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါရတယ်။ဒါ့အပြင်ပညာရေးဝန်ထမ်းတွေကလည်းထိခိုက်မှုတွေရှိနေသလိုလုံခြုံရေးကင်းမဲ့တဲ့အခြေအနေကြောင့်တာဝန်ထမ်းဆောင်ဖို့လည်းဝန်လေးနေကြပါရတယ်။ပြစ်ပခတ်ဖြစ်ပွားရာရခိုင်ဒေသအတွင်းတာဝန်ထမ်းဆောင်မဲ့ပညာရေးဝန်ထမ်းတွေအတွက်အထူးအခွင့်အရေးပေးထားရတဲ့အကြောင်းပညာရေးဆိုင်ရာတာဝန်ရှိသူတွေကလည်းပြောပါရတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOE မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကစုံစမ်းပြီးတော့သတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပညာသင်ကြားရေးခက်ခဲရှိလာနေတယ်လို့တချို့ကျောင်းတွေဆိုပိတ်ထားရတဲ့အချိန်တွေမှာရှိနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကမှဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်တွင်ပြစ်ခတ်တိုက်ခိုက်မှုကြောင့်ကျောင်းသား400ကျော်ရှိတဲ့ကြောက်တော်စိုက်ပျိုးရေးသိပ်ပံချောင်းကိုယာယီပိတ်ထားရတယ်လို့ကြောက်တော်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်။
စာပြေးသိတဲ့ဆိုတော့ကြောက်ပိတ်ကတော့ပြန်ကောင်းသွားတယ်လို့ပြောမှာပေါ့ဗျာ။နှမို့ဆိုကျွန်တော်တို့အတိုင်းအတာကြီးတောင်မှဖြစ်နိုင်တဲ့ချင်းကြီးရှိတယ်ဆိုတော့စာစာမတွေကလည်းစိုးရင်ကြတာပေါ့။အဲဒီနားမှာလည်းမကြခဏဆိုလို့ဒီတက်တော့လာပြီးတော့နေရာယူတာတို့တောင်းဝန်ကြီးကိုဝင်ပြီးတော့လာနေတာတို့ရှိခဲ့တာကြတော့လေ။အစိုးရပြီးတော့မှဒါဟိုလောလောဆယ်နားထားလိုက်ပါဆိုပြီးတော့မှဒါတို့ညွှန်းကြားတယ်ဆိုတော့ပါလာတယ်။ခုလောလောဆယ်ကတော့ခလုတ်တွေကိုတော့ပြန်ပြော့ထားတယ်တချို့စာစာမတွေကလည်းစက်တွေကိုပို့ထားတဲ့ချင်းကြီးတွေရှိတယ်
ဒီဇင်ဘာလကွန်ကကြောက်တော်မျိုးတွင်ပြစ်ခတ်မှုမှာစိုက်ပျိုးရေးသိပ်ပံကျောင်းရဲ့အမိုးကားတွေလက်နက်ကြီးထိမှန်မှုတွေရှိခဲ့ပါတယ်။ဒါပြင်ဒီပြစ်ခတ်မှုမှာကျောင်းဆရာမသူလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သူကဆိုပါတယ်
။ဒီဇင်ဘာ3ရက်မှာညနေ9:00ကျော်မှာပြစ်ခတ်မှုတွေဖြစ်တယ်နော်။လက်နက်ကြီးတွေနဲ့ရောတနက်ပိုင်းနဲ့ပါကျွန်တော်တို့တာယူဝဲနေကြပါပေါ့ဖြစ်တယ်။အဲဒီမှာတော့တစ်ချက်စီတော့အဖွားကြီးတစ်ယောက်ကြီးတယ်။နောက်ပြီးတော့ဆရာမတစ်ယောက်တော့၄ယောက်ကျွန်တော်တို့တရားရတာပေါ့။ဒီမျိုးကတော့လုံးဝမကြည့်ဘူး။ဖေးကူတာမှုခင်နေရတဲ့အခြေအနေရှိတယ်ပေါ့။
ကြောက်တော်မျိုးတွင်ပြစ်ခတ်တိုက်ခိုက်မှုမှာတမတော်ဘက်ကရခိုင်လက်နက်ကန်ဘွဲကပြစ်ခတ်တာလို့ပြောဆိုထားတယ်လို့အေးဘက်ကတော့သူတို့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ညင်းဆိုထားပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စစ်ရေးချင်းတွေကြောင့်တခြားကန္တာတွေမှာလည်းစိုးရိမ်စရာနေထားမှာရှိနေပါတယ်။လက်ရှိအချိန်ဒီမှာပြည်ညာရေးဝန်ထမ်းတွေအနေနဲ့ရခိုင်ပြည်နယ်တွင်တာဝန်ထမ်းဆောင်ဖို့ဝန်လေးလာတဲ့အချိန်ဒီမှာရှိနေပါတယ်။မောင်တော်ခရိုင်ပညာရေးမှူးဥက္ကင်အောင်ကတော့ပဋိပက္ခဖြစ်ပွားရာဒေသမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေအတွက်တာဝန်ထမ်းဆောင်မဲ့ကာလကိုဒေသလိုက်တာမပေးထားတယ်လို့ပြောပါတယ်
ที่สิ่งการเราเตือนเราไม่ต้องไปนี่ละบ่ยิ่งลูกชิ้นเราเราสามารถได้ตัวจับมาได้ฉะนั้นเรามองดูบุตรเราจ้าเราเดี๋ยวถ้าในหลักการนี้ถ้าคนจะได้ตัวคือเดี๋ยวบ่ไอ้เดี๋ยวถ้าเดี๋ยวเราแต่ไม่ในลูกชิ้นฉะนั้นเราจำได้บ่เลยฉันได้เดี๋ยวถ้าเดี๋ยวเราไม่พอบุตรเรามองดูมองลูกชิ้นแต่ไม่ส่วนนี้ฉะนั้นเราจำได้บ่เลย
สิ่งที่พี่บอกกันล่ะทุกคนปีนี้วันนั้นช่วยกูเลยเอ๊ะแล้วในการพูดเนี่ยสัตว์สัตว์สูบีตั้มโรกันเนี่ยพันธุ์มูดีชินีแล้ววะปีกันเนี่ยนักท่องเที่ยวคนเนี่ยโอโกลามาบุรีรัมย์อยู่เนี่ยเจ้าอย่างไต้หวันบีเจ้าเสียดูเนี่ยสั่งเดินทางไต้หวันไปบ้านมูบีเจ้าเสียดูปังหูกูยามาสุดท้ายก็พันธุ์สีเขียวว่าเลยที่เจ้าเสียดูกูที่เส้นบาลามาเปลี่ยนรูปไปเลยพี่ลูกมองโลกเขียนปีนี้มูอุ้งเข่งเอางาเปลี่ยวว่าเลย ยังไงพี่เนี่ยมาตั้งแต่จะแสดงพิบวันนี้แต่ไต้หวันบ่ยังไงพี่เจ้าหน้าตั้งมาเนี่ยยังไงเจ้าหน้ามีตั้งมาก็แต่กลุ่มยังยังงูตัวกันนี่เลยล่ะตรงนั้นจะแสดงสังกูที่กันนี่มาทุกอย่างเข้าไปเลยตอนนี้นิบาชิลาเรียกให้พี่เนี่ยสี่ปีบุกข้ากาลาด้วยยังตามอยู่ที่การเตะโซอภัณฑ์สีขันยามุกชินีได้ชินีกูยังไงเจ้าหน้าตั้งมาก็ผู้อุ้งสังกูมันดีกูโตเส้นทงกับคุลูเปียวไปเลยที่นี่จะได้กว่าพิบวันนี้ชิบวันเทมาเตะโซน่าทำมาหูตั้งแต่แข 关键是什么？关键天我一这个变了来了哦，变没了来呗，我一下表你啊，就是往跳了，我就看你啊，你把屁股洗白。
第三天嘛，一看云南队内战的西伯利鲁木伊被绑送去内队教，一看人家干一破刀兰伊包包了大皮皮，一看比这个面熟哈，对刀兰伊个查看某些内路来破表查吧嘞。也嘛是咱呢，一看人家干一破路也，但是咱是也得嘛矛盾，哎呀，咱得等久哈，是别等想了呀，谁要请你嘛，洗你吧嘞，怎么样？
ဟုတ်ကဲ့ခင်ဗျာရှင်2020နှစ်တစ်ချိန်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ချိန်ရွေးချယ်ကြရအောင်ပါဥပဒေပြုရေးမှာအခရာကျတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစွမ်းဆောင်နိုင်ခဲ့ကြပါသလဲဘယ်လိုအခက်အခဲတွေစိန်ခေါ်မှုတွေကြုံခဲ့ရသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပြန်ထုတ်သက်ကြည့်ကြရအောင်ပါရှင်လူလူကမဲပေးရွေးချယ်ခဲ့ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ကိုယ့်ရဲ့မျှော်လင့်ချက်တွေစံနာတွေကိုဘလောက်ထိဖြည့်ဆည်းပေးနိုင်ခဲ့ပြီလဲလို့ယူဆကြပါသလဲတောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းတက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင်။ဒါမဲ့စနေနေ့ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုဆက်ပြီး victoria အမှုဥပဒေနဲ့အညီဖြစ်ဖို့မြန်မာနိုင်ငံလွတ်လပ်သောရှင်နေများအတင်ဘာတွေလုပ်ပေးမလဲဆိုတာကြည့်ကြရအောင်ပါ။ဗစ်တိုးရီးယားမှုအတွက်တရားမျှတမှုရှိရေးကိုမြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်း ILAM ကစတင်ဆောင်ရွက်တော့မှာပါ ILAM ကိုအမှုအပ်ခဲ့တဲ့တရလူစာရေးဆရာထင်လင်းဦးကလည်းတရားဥပဒေအထက်မှာဘယ်သူမှမရှိရဘူးဆိုတာသိကြစေဖို့ဒီအမှုမှာလိုက်ပါဆောင်ရွက်တာလို့ဆိုပါတယ်ဒီကြောင့်ပြည်စုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
နေပြည်တော်ဝက်စတန်ဖေးပုဂ္ဂလိကမူကျိုးချောင်းကဗစ်တိုးရီးယားလို့နာမည်ဝတ်ပေးထားတဲ့သုံးနှစ်အရွယ်မိန်းကလေးလိမ်မိုင်းဆိုင်ရာစော်ကားခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လှုပ်ဆောင်မှုတွေဟာဥပဒေနဲ့မညီတဲ့အတွက်ရဲတပ်ဖွဲ့အနေနဲ့တာဝန်ယူတာဝန်ခံမှုအပါအဝင်အမှုမှန်ပေါ်ပေါက်ကိုစတင်လှုပ်ဆောင်သွားတော့မှာဖြစ်ကြောင်းတရားလွတ်တော်ရှင်နေဦးသိန်းတန်းဦးကပြောပါတယ
်ပထမတစ်ချက်ကတော့အမှုမှန်ပေါ်ပေါက်ကြီးကျွန်တော်ဆက်လက်ဆောင်ရှုဒုတိယတစ်ချက်ကတော့ကလေးအပေါ်မှာပြည်မှုကျူးလွန်ထားတဲ့လူတွေကျွန်တော်ပြည်မှုကျောင်းရတရားဆွဲတတိယချက်ကတော့ကလေးနဲ့မိသားစုတွေကျွန်တော်မျက်နှာကြည့်တရားဆွဲဆောင်ရှိရှိ
ဒီမှုမှာတန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုတရားရုံးကတရားရှင်လွှတ်ပေးခဲ့တဲ့နောက်တနေ့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကလေးငယ်ဗစ်တိုးရီးယားရဲ့အမိရင်းနဲ့မိသားစုအချက်အလက်တွေကိုထည့်သွင်းပြောဆိုဖော်ပြခဲ့တာကြောင့်ဥပဒေနဲ့မညီတဲ့လုပ်ရက်ကိုတာဝန်ခံမှုအပါအဝင်အမှုမှန်ပေါ်ပေါက်ရေးအတွက်စာရေးဆရာထင်လင်းဦးဆောင်တဲ့ဗစ်တိုးရီးယားအတွက်အမှန်တရားတောင်းဆိုမှုကော်မတီကမြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်း ILAM ကိုဒီကနေ့မှအမှုအပ်ခဲ့တာပါအိုင်လမ်အဖွဲ့ကတရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကဒီဗစ်တိုးရီးယားအမှုဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုစိန်ခေါ်နေတယ်လို့ပြောပါတယ် ทีมัวซาลาเรียบัดเดงาเรียเรียนยาอีชินีเรียโซเรตัดดิการดิซีเรียเจ้าเดบัดดิเรียเมืองดินายเนี่ยซาเรชัดดิชีเรียด้วยเจ้าเรียสิ่งนี้จริงๆคุณลุงสิงคโปร์นี่ได้ชัดดิฟิโดเรียมูด้วยกลิ่นเนี่ยพากันพิจารณาโกสเลสเวทาร์เลยสายเสียเทนยุงกาทีมัวเดียลูกพิจไลปัสสาวยามาพิบิฟิโดเรียด้วยเดียมีอาดามูยาอังลงมาพิจารณาเปลี่ยนไป
ยาวเลยผมว่าดูว่าไม่ใช่ยาวเป็นยาดูเป็นป่าวชิ้นเดียวว่าไม่ใช่นะพอมาชิ้นนี้เราก็สวยชัดเดี๋ยวมาดีกันไอ้ยูเจนั่นมันนี่กันนั่งงานนั่นที่ยาวเย่ที่กันนี่นามุกะนั่งงานน่าอารมณ์ที่กันนี่นั่นเนี่ยอัตุรุปะแต่ที่ยาวเลยสมุยกูนั่งงานน่าอะไรนะป่าวเวดีเท่าไหร่ไม่สุดเลยเช็ดตัวเจน่ะแต่ที่อาเซกันเราอันนี้อัตุรุปะเดียวกันมามองเห็นที่ยาวดูอันนี้นะอะกูจะกันที่ยาวอัตุรุปะอันนี้ฮะบะมีด้าดูเดือดดูอัตุรุปะแ ตั้งแต่ยังตามวันสิ่งเดียวเพื่อสิริกาเนี่ยน่าดูมีตาสูบโกโก้วันวันพินัยนี่ได้จังที่มูฮ่าตามันตั้งยังไม่ได้มูทับปูเรลุกเจ้าว่าเลยจังไปกันเลยตามวันยุ่งไม่ชิวตั้งแต่ยังเพื่อสิริยาเลยรู้อัจฉริยะยังสิ่งเดียวเลยไอ้รู้อัจฉริยะยังสิ่งเดียวตัวจังอ่ะมูรีไอ้ชาวนาเจ้าจ่าเลยที่ไปดูจุลมาเลยส่วนมาจะนั่งมาตัดติดจัลมีอะไรแบบเช่นนี้แหละแต่มาในงานอ่ะเพื่อสิริยาก็เป็นสิ่งที่ไม่ดีว่ามูรีเลยพอบีอันนี้เลยไอ
ဒီမှုဒီသာမန်တန်ငယ်မင်းမှုတစ်ခုတည်းပို့သွားတဲ့အကြောင်းအရာပါတယ်ဆိုတော့ဒါကမတရားမှုကိုတိုက်ချက်တဲ့အမှုတစ်ခုဖြစ်သွားတဲ့အတွက်ကြောင့်ကျွန်တော်ဆက်ဝင်ရနေတာပါ။တုံးတဲ့ရွယ်မင်းကလေးနေမိုင်းဆိုင်ရာစော်ကားခံရတဲ့ဗီတိုးရီးယားအမှုမှာကိုအောင်ကြီးဆိုသူကိုတန်တရားတရားခံအဖြစ်နဲ့6လကျော်ကြာ6နောင်စစ်ဆေးခဲ့ပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလ17ရက်နေ့ကတရားရှင်ပြန
ဆုစုပြောပြသွားတာပါရှင်။ကရင်ပြည်နယ်ထဲမှာတော့လမ်းဖောက်ရေးအစီအစဉ်နဲ့ပတ်သက်ပြီး KNU ကရင်မြို့သားအစည်းအရုံးနဲ့အစိုးရတက်မတော်ကြားမှာဆွေးနွေးနေခဲ့ပေမဲ့အခုထိသဘောတူညီချက်တစုံတရာမရသေးပါဘူး။ဒါဟာ NCA တနိုင်ငံလုံးအပြည့်ရဲ့ရေးသဘောတူစာချုပ်ကိုထိခိုက်လာစေနိုင်တယ်လို့ KNU တာဝန်ရှိသူတွေဘက်ကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက်VOA သတင်းတောက်မအေးအေးမှာကသတင်
ကျန်ယူတက်မှာတုံးနဲ့တက်မှာငါနေနေဒီမှာတက်မတော်ဘက်ကလမ်းဖောက်လို့မှုတွေကြောင့်ထိတ်တိုက်ရင်ဆိုင်တိုက်ပွဲတချို့ဖြစ်ပွားခဲ့ရတာပါမကြသေးခင်ကကျန်ယူနဲ့တက်မတော်တို့ကြားထိတ်ပန်းကောင်းဆောင်နေရဲ့ဆွေးနွေးမှုမှာဒီလမ်းဖောက်လို့ရင်းနဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့တင်းမာမှုတွေပြည်ရောရေးကိုပါထည့်သွင်းဆွေးနွေးခဲ့တာဖြစ်ပါတယ်ဒါပေမဲ့သဘောတူညီချက်မရသေးကြောင်းနဲ ဒီမှာလည်းမစက်ခဏဆိုလို့ဒီကနေ့တော့လာပြီးတော့နေရာယူတာတို့ကျောင်းဝင်းလေးကိုဝင်ပြီးတရားရုံးကတရားရှင်တို့
တပိုင်းဆိုင်ရာပြောရေးဆိုခွင့်ရှိသူဘုံမှုစောက်ကလေးတို့ကပြောပါတယ်ဒီဇင်မှာလည်းစက်ခွင့်ရနေမှာဟိုတွေ့ဆုံပြီးတော့ဆွေးနွေးတဲ့နေရာမှာတို့ကလမ်းဖောက်ပြီးတော့တို့မှလည်းဟိုအစီအစီရှိတယ်ဟိုတို့မရမနေဖောက်မယ်လို့တော့တို့ပြောတာပေါ့လေအဲဒါမဲ့ဒီဖက်ကနေပြီးတော့မှပြန်ပြီးတော့ပြောတာတော့ဒီလိုမျိုးတော့မလုပ်သိဘူးပေါ့လေလမ်းရဲ့ဟိုအခက်ခဲကအဒီကျွန်တော်တို့မီတရိုခရအတမ
အခုလိုမျိုးကယန်ယူဘက်ကသဘောမတူပေမဲ့ဒီလမ်းဖောက်လုပ်မဲ့ကိစ္စကိုတက်မရော်ဘက်ကရက်ဆိုင်တက်မဲ့သဘောဓာတ်မတူရသေးဘူးလို့လဲဘုံမှုစောကလေးတို့ကပြောပါတယ်မြန်မာအစိုးရနဲ့ကယန်ယူတို့ဟာ2019မှာအပြစ်ခတ်ရေးစရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2019ခုနှစ်မှာတော့တနင်္ဂနွေလောက်ပြစ်ခတ်တိုက်ခိုက်မှုရေးစရေးသဘောတူစာချုပ်
ဒီနေ့မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရေစီမြန်မာအတန်းDVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနက် 9:00 ခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့
ဒီဗီဗီရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်။ဖီယိုရဲ့ကြာသပတေးနေ့ညပိုင်းစီစဉ်တွေနားဆင်နေကြတာဖြစ်ပါလိမ့်ရှင်။မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေပါဝင်တကဘာလုံးကအရေးပေါ်အခြေအနေတွေကိုကြိုတင်စူးစမ်းနိုင်တာနဲ့ အမြန်အပြေရှာပေးနိုင်နေတာတွေကြောင့်ဒီနှစ်ထဲလူသက်ပေါင်းများစွာကိုကယ်တင်နိုင်ခဲ့တယ်လို့ WHO ကပြောပါတယ် WHO ကကျန်းမာရေးအဖွဲ့ကြီးအနေနဲ့မိဖက်တွေအဖွဲ့တွေနဲ့ပူးပေါင်းပြီးသဘာဝဘေးနဲ့လူတွေကြောင့်ဖြစ်ရတဲ့အရေးပေါ်အခြေအနေတွေထိခိုက်လွယ်တဲ့လူသန်းပေါင်းများစွာအတွက်ရောဂါနဲ့အသက်ဘေးတွေကနေကယ်တင်နိုင်ခဲ့တာပါဒီအကြောင်း VOA သတင်းတောက်လစ်ဆက်လိုင်းWHOဌာနချုပ်ရှိရာဂျနီဗာကနေသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပါမယ်ရှင်
ဟုတ်ကဲ့ပါဒီနေ့2019ခုနှစ်ထဲတပြွေးချိုနဲ့မိဖက်အဖွဲ့တွေအနေနဲ့ကမ္ဘာနိုင်ငံပေါင်း40ကျော်ကအရေးပေါ်အခြေအနေပေါင်း58ခုကိုအချိန်မီတုံ့ပြန်ခဲ့တာနဲ့130နိုင်ငံကကျန်းမာရေးအန္တရာယ်ပေါင်း440ကိုကြိုတင်စုံစမ်းနိုင်ခဲ့တာကြောင့်အခုလိုကယ်တင်နိုင်ခဲ့တာပါအခုလိုရုပ်ရည်အရေးပေါ်အခြေအနေတွေဟာသတင်းထိပ်တန်းတွေဖြစ်ခဲ့ရကနေတဖြည်းဖြည်းပျောက်ကွယ်သွားပေမဲ့လူပေး
season Muzang director Michael Ryan ga sip pwae de ne tacha yee paw chin ni de ma jamma yee snit chot tae mu ko phye si pe de lok ga lu ma ti tu ma ti sat twa bi a chu phin ni de lo myanmar nai ngan ga thwat pye la tu rue upama ne aku lo so ba de
Bangladesh we work with partners to address the
Bangladesh nai ngan kaot sat bazar myu ga lu ri pye tain ni de dukkha de skan ma ni ni ya de Rohingya tan ni ba ye jamma yee lo chet de phye shin pe nai bu may phat apwe de ne wain lo pe ni ba de yoga dan khan lwe de di dukkha de ri
ပေးဆုံးမှုနှုန်းကိုအနည်းဆုံးဖြစ်အောင်လဲဆက်ထိန်းထားနိုင်ပါတယ်အခုလိုအချိန်မျိုးမှာတကယ်သေဆုံးနိုင်တဲ့အရေအတွက်ထက်ကိုအများကြီးနည်းအောင်ထိန်းထားနိုင်တာမျိုးပါအခုလိုထိန်းထားနိုင်တာကလူတွေအများကြီးကြိုးစားပန်းစားလှုပ်ဆောင်ပေးကြလို့ပါရိုင်ကဆက်ပြီးတပြည့်ချိုနဲ့မိဖက်အဖွဲ့တွေအနေနဲ့ရေမင်းနိုင်ငံကလူပေါင်း 10,000
ကျော်ထွက်လဲကျန်းမာရေးဆောင်ရှားမှုတွေပေးနေတယ်အဲဒီကကလေးပေါင်း100,000ကျော်ကိုကာကွယ်ဆေးထိုးပေးခဲ့သည်အဟာရပြင်းပြင်းထန်ထန်ချို့တဲ့သူ100,000ကျော်ကိုလည်းကုသပေးနေတယ်လို့ဆိုပါတယ်ရိုင်ကပဲအင်ယူဂန်ဒါအီဘိုလာထရန်စ်မစ်ရူဂန်ဒါမှာဆိုရင်အီဘိုလာရောဂါကိုကုန်ကုပ်ဘက်ကနေနှစ်ကြိမ်တိုင်တိုင်ဝင်လာခဲ့တာကနေ
1,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000
ကိုဝင်းမင်းပြပြသွားတာပါရှင်။ကျမတို့ဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့စီစဉ်လေးနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပြပို့လို့ရဲ၊နားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ရဲဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ကြလို့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းပြပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ် January လ2ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို line ဒိုမီတာ1925 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းသတင်းပတ်စင်ကန်တာတွေမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
တလိချာလို့ပြောတာကဆက်စနေနေတတ်မှတ်ပြီးလောက်အောင်အလုပ်ပေါ့2020တမငါရဲ့ကျမ်းမာရေးတုတ်မှုတခုရရှိအောင်တို့မစင်ငါရဲ့သူ့ရုပ်မျိုး
2020ပြည့်နှစ်ကျမ်းမာရေးကောင်တန်နိထန်ချဆောင်ရွက်တဲ့အကြောင်းနှာစင်ကြရမှာပါနောက်ပိုင်းမှာတော့တိုင်းရင်သတင်းလောအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနှာစင်ကြရမှာဖြစ်ပါတယ်တနိုင်ငံလုံးလျက်စစ်တပ်အားလုံလုံလောက်လောက်ရဖို့2014ခုနှစ်ကတည်းကစီမံကိန်းချအကောင့်ထဲပေါ်လာတာအခုဆိုရင်10နှစ်လောက်ရှိသွားပါပြီဒါပေမဲ့အိမ်တော်စု50ရာခိုင်နှုန်းအထိလျက်စစ်မီးရဖို့အခက်အခဲရှိနေသည်ပါသေးတယ်ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်
နိုင်ငံလုံးလျက်စစ်တအားသုံးဆွဲနိုင်ရေးစီမံကိန်းကို2014ကချမှတ်လိုက်ချိန်မှာလျက်စစ်မီးရတဲ့အိမ်တော်စုဥယေဟာ30ရာခိုင်နှုန်းတောင်မရှိပါဘူးအိမ်တော်စု10သန်းကျော်မှာ3သန်းကျော်သာလျက်စစ်မီးသုံးနိုင်ပါတယ်2014အောက်တိုဘာမှာလျက်စစ်ဥပဒေပြဋ္ဌာန်းပြီးအကြီးစားအလတ်စားအသေးစားလျက်စစ်ဓာအပိစက်ယုံနဲ့ဓာအလိုင်းတိုးချဲ့တည်ဆောက်လိုက်တော့မှအိမ်တော်စု40ရာခိုင်နှုန်းနီးပါရက်စစ်တအားသုံးနိုင်ပါလေဒီနေ့ထဲမှာအင်တော်စု50ရာခိုင်နှုန်းရက်စစ်တအားရရှိမယ်လို့လက်ရှိအစိုးရကမျှော်လင့်နေပါလေလာမယ့်ဆယ်နှစ်အတွင်းတပြည်လုံးရက်စစ်တအားသုံးနိုင်ရမယ်လို့ရည်ရွယ်ထားပါလေနိုင်ငံတော်ဓာအားကွန်ရက်ကတစ်ဆင့်ပြန်ပြူတာရှိသလိုအသေးစားဓာအားလိုင်းစနစ်သုံးပြီးဒေသဆိုင်ရာကိုပြန်ပြူတာလည်းရှိပါလေဒီအစိုးရလက်ထက်မှာရေအားရက်စစ်ကိုဦးစားပေးပြီးမယ်နောက်ပိုင်းမှာသဘာဝတန်းဝင်ကြောင်မီးတွင်းနဲ့နေအောင်ကြီးသုံးဓာအပိစနစ်တွေကိုအသုံးပြုလာတာတွေ့ရပါတယ်။ဒေါန်ဆန်းစုကြည်ကိုတိုင်ရက်စစ်ဓာအစက်ယုံဖွင့်ပွဲတွေတက်ရောက်တာကိုကြည့်ရင်ရက်စစ်ဓာအရရှိရေးဟာဥတီကျက်တစ်ခုဖြစ်နေတာသိရပါတယ
်။ရက်စစ်ဓာအမလုံလောက်တာကိုဖြည့်ဆည်းဖို့အတွက်တရုတ်နိုင်ငံပိုင်လုပ်ငန်းစီကမဂါဝတ်1000ဝယ်ယူဖို့မြန်မာအစိုးရကစီစဉ်နေပါတယ်။ဒီနှစ်ထဲမှာမဂါဝတ် 1600 လောက်လိုအပ်လိမ့်မယ်လို့ခန့်မှန်းထားတာမို့တရုတ်စီကဓာအားဝယ်ယူဖို့စီစဉ်ရတာလို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလွန်ခဲ့တဲ့မေလကရှင်းပြပါရယ်ကွမ်ကျိုးအခြေစိုက်နိုင်ငံပိုင်တရုတ်တောင်ပိုင်းဓာအားကုမ္ပဏီကဝယ်ယူมาဖြစ်ပါရယ်ယူနန်ပြည်နယ်ဒုံတိုင်ကနေရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မိုင်းနယ်ဟိုပုံကယားပြည်နယ်လွိုင်ကော်နဲ့ပဲခူးတိုင်းကဖျားကြီးအထိပေးပို့မယ်လို့မျှော်လင့်ရပါရယ်လျှက်စစ်တအားလိုရင်တရုတ်စီကဝယ်ယူပြီးပိုရှန်လာရင်တရုတ်ကိုရောင်းမဲ့အစီအစဉ်လို့ဆိုပါတယ်။နေသားမျိုးတွေကတော့ယူနန်ကလာတဲ့လျှက်စစ်တအားလိုင်းကိုတုံးနေကြတာကြာပြီဖြစ်ပါတယ
်။တိဆောက်ရတာကြာပြီမဲ့လေပတ်တဲ့စရိတ်သက်တာရာဟာရေအားရစစ်ဖြစ်လို့ရေကာရာစီမံကိန်းကိုတော့အစိုးရကလက်လွတ်မှာမဟုတ်ပါဘူး။ကျောက်ဆယ်ခရိုင်မြင့်ငယ်မြစ်ပေါ်ကရေရွာရေအားရစစ်ဟာမြန်မာပြည်မှာအကြီးဆုံးဖြစ်ပြီးမီဂါဝတ်990ထုတ်လုပ်ပါတယ်။တရုတ်ကုမ္ပဏီနှစ်ခုနဲ့စတင်တည်ဆောက်တာ9ကြာမှပြီးစီးပါတယ်။တည်ဆောက်တဲ့ဖြစ်စဉ်အစဉ်အဆက်မှာဥရောပကုမ္ပဏီတွေပါဝင်လာတာလည်းရှိပါတယ်။မီဂါဝတ်280ရှိတဲ့အထက်ရဲရွာရေအားရစစ်ကိုတရုတ်၊ဂျာမန်၊ဂျပန်နဲ့ Swiss ကုမ္ပဏီတွေတည်ဆောက်နေတာ၃နှစ်အတွင်းပြီးစီးမယ်လို့ ကမန်းတာပါလေမီဂါဝတ်900ကျော်ရှိတဲ့အလေရင်းရာရာလတ်စိတ်ကူလဲနော်ဝေးကုမ္ပဏီတစ်ခုကအကောင့်ထည့်ဖို့အစီအစဉ်ရှိကြောင်းသိရပါတယ
်လျှက်စစ်တာအားစီမံကိန်းနဲ့ပတ်သက်ပြီးတိုင်ကြားစာအများအပြားရရှိတဲ့အတွက်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကိုအဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လမှဝင်ရောက်စစ်ဆေးပြီးစာရွက်စရန်အများအပြားသိမ်းယူသွားကြောင်းဇူလိုင်လ22ရက်နေ့ထုတ်အေယာဝရီသတင်းမှာဖော်ပြထားပါတယ်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဟာအဂတိလိုက်စားတဲ့နေရာမှာအစင်းအလာကြီးမားတယ်လို့လဲဆိုပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကွမ်လွန်မြို့နယ်မှာကွမ်လွန်ရေကာတာတန်ရန်မြို့နယ်ကနောင်ဖာရေကာတာမိုင်းမောမြို့နယ်ကမန်တောင်ရေကာတာရှမ်းပြည်နယ်တောင်ပိုင်းကမိုင်းတုံခေါ်တာဆန်းရေကာတာကယားပြည်နယ်ဘော်ခဲမြို့နယ်ကရွာသိရေကာတာနဲ့ကရင်ပြည်နယ်လိုင်းပွဲမြို့နယ်ကဟာကြီးရေကာတာတို့ကိုကန့်ကွက်နေကြတာဖြစ်ပါတယ
်အလင်းမြစ်တစ်လျှောက်ရေအားလျက်စစ်တိစောက်မဲ့အစိုးရအစီအစဉ်ကိုဒေသခံတွေကန့်ကွက်နေတာကြားပါပြီ Hydro China Corporation Three Gorges Corporation China Henry Group ထိုင်းနိုင်ငံက Eagle International နဲ့မြန်မာပြည်ကအေရှားဝေါ်နဲ့ရွှေတောင်ကုမ္ပဏီတို့ပါဝင်မယ်လို့သိရပါတယ်။လက်စစ်တာအမေဂါဝတ်1500ကျော်ထုတ်လုပ်မယ်လို့ကမှန်းပါတယ်။မြန်မာပြည်မှာရေအားလျှက်စစ်အကြီးအသေးပေါင်း29ခုရှိပြီး6ခုကတည်ဆောက်နေသေးဖြစ်ပါတယ်။ရေအားလျှက်စစ်တည်ဆောက်ချိန်ဟာ၄နှစ်ကနေ10နှစ်အထိကြာတတ်ပါတယ်။ဒါကြောင့်ရေတိုလိုအပ်ချက်ကိုရေအားလျှက်စစ်ကမဖြည့်ဆည်းနိုင်ပါဘူး။ဒီနေ့တည်းမှာမီဂါဝတ်6000လောက်လိုအပ်နေပြီမဲ့3000လောက်သာထုတ်လုပ်နိုင်တာမို့ဓာတ်ငွေရေကိုတင်သွင်းရမယ်အခြေအနေရောက်လာပါလေ။ရန်ကုန်တိုင်းဒေသကြီးမှာတောင်ပြီးအလွန်အလောက်မရသေးပါဘူး။ရန်ကုန်တိုင်းဒေသကြီးမှာကျွေးရပေါင်း2000ကျော်ရှိတဲ့အနေနဲ့ NLD အစိုးရတက်လာချိန်မှာရက်စီမီမရတဲ့ကျွေးရ1000ကျော်ရှိပါလေ။ကျန်ရှိနေတဲ့ကျွေးရတွေကိုမီးပေးဖို့အတွက်ဓာတ်အလိုက်တွေတန်းလာတာလွန်ခဲ့တဲ့နှစ်လေက60ရာခိုင်နှုန်းပြည်စည်းပါလေခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာအရေးတုံတက်ချက်ကိုအခုလိုကြာသာရင်းနေညပိုင်းမှာအထစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ခင်မှာနားဆင်နိုင်ကြပါလိမ့်ရှင်အခုကျမ်းမာရေးကဏ္ဍကိုဆက်ပြီးနားဆင်ရပါမယ်ဒီတစ်ပတ်မှာတော့2020ပြည့်နှစ်အတွင်းကျမ်းမာစွာနေနိုင်ရေးတန်ိတ်ထိုင်အကြောင်းကိုပြောပြပေးသွားမှာပါပြီးခဲ့တဲ့နှစ်ကျမ်းမာရေးအပေါ်မူတည်ပြီးနှစ်သက်မှာပိုးပြီးတော့ကျမ်းကျမ်းမာမာနေနိုင်အောင်တိကျပြင်ဆင်ပြီးစနစ်တကျဆောင်ရွက်သွားတဲ့အကြောင်းကျမ်းမာရေးပညာရှင်တွေကအကြံပြုကြပါတယ်။စေကန်းတွေကိုအားကိုးမနေရဘဲကျမ်းကျမ်းမာမာနေထိုင်နိုင်ဖို့ရှိသင့်ရှိထိုက်တဲ့စားတောက်နေထိုင်သွားလာတွေးခေါ်လုပ်ကင်တဲ့အချက်တွေကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါလိမ့်ရှင်။
โอเคကတာမြင့်ပြညာကျွန်တော်တို့အခုနှစ်သစ်ကူးပြီဆိုတော့ကျမ်းမာရေးတက်ပေါ့နော်ရှေ့မှာဘာတွေဆက်လုပ်တင်နေဘာတွေမလုပ်တင်ဘူးစသဖြင့်ဒီကျမ်းမာရေးနဲ့ပတ်သက်ပြီးတော့တန်ဋိဌာန်ချတာဖြစ်ဖြစ်အလားဆန္ဒပြူတာပဲဖြစ်ဖြစ်ပေါ့နော်ဘာတွေလုပ်တင်လဲဆရာကြီ
းနေဟောင်းကနေနှစ်သစ်ကူးရဲ့ခါကြတော့ကျမ်းမာရေးတက်ပေါ့နော်နေဟောင်းမှာဘာတွေမကောင်းတာတွေလုပ်ခဲ့ပြီးကြလဲနှစ်သစ်ကြံကဘာကြီးပြင်ဆင်မလဲပေါ့ငါရဲ့တစ်နှစ်တာကျမ်းမာရေးငါဘယ်လိုပြီးစီမံထားမလဲဆိုတာတန်ဋိဌာန်ချမှတ်ချက်ဆုံးဖြတ်ချက်ကလေးတော့ချတင်တာပေါ့လေအဲ့တော့တဏိဌာန်လို့ပြောတာကစစ်စစ်နေနေသတ်မှတ်ပြီးလုပ်ရမယ်လို့ပေါ့ဒါပေမဲ့လည်းတော်တော်များများကဇန်နဝါရီလနေ့မှာဆက်လုပ်တော့မယ်လို့သုံးသပ်လိုက်ပြီးမှလည်းနှစ်ပတ်လောက်ပဲလုပ်ပြီးတော့စက်မလုပ်ပြတာလေအများကြီးရှိတယ်ပေါ့နော်အဲ့တော့ဒီ2020တည်းမှာငါ့ရဲ့ကျန်းမာရေးတက်မှုတခုရရှိအောင်တက်မှုရဲ့ငါ့ရဲ့စုပ်ယုပ်နေတဲ့ကျန်းမာရေးကိုပြန်ပြီးကောင်းအောင်ဘယ်လိုလုပ်မလဲဆိုတဲ့တဏိဌာန်လေးချပြီးတော့စီမံကိန်းတွေဆွဲတင်တာပါလေ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီစီမံကိန်းတွေမှာအဓိကဘာတွေပါတင်လဲဆရာကြီ
းစားတော့ကိန်းတွေပါတာပေါ့နော်ဒီနေ့ဇန်နဝါရီကနေစပြီးတော့ငါဒီလက်ဆက်တဲ့အစားအစာတွေပဲရွေးချယ်ပြီးစားပါတော့မီဆိုတော့တနိဋ္ဌာန်လေးများချမှတ်ခဲ့လို့ရှင်လက်ဆက်တဲ့အစာတွေကိုကိုယ့်အကိုတဖြည်းဖြည်းနဲ့အတိအမှန်တွေအင်းဒီဟင်းရဲ့တွေအခွန်ပါတဲ့အပြီးတွေအစီတွေငါးငါးတွေအသားတွေကိုတက်ဆက်တာတွေကိုရေးစားမယ်အဲ့တော့ဆိုတာကကြာရှည်ခံအောင်လုပ်ထားတဲ့အစားအစာတွေကိုရှောင်တော့မယ်သူတွေပါတဲ့အစားအစာတွေရှောင်တော့မယ်ပထမပိုင်းတော့ဒါကိုကျွန်တော်လိုက်ရှာမှာပေါ့နော်နည်းနည်းနည်းနည်းနည်းကနေနေ့စဉ်တစ်နေ့တစ်နေ့နဲ့နောက်တော့အကျင့်ဖြစ်သွားမှာကျမရေးအတွက်ထိရောက်တယ် healthy diet ရမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရော
အဓိကကတော့အခုလူတွေကပထမမြားကကားတွေပေါ်မှာလည်းထိုင်နေကြတယ်ရုပ်တွေမှာလည်းထိုင်နေကြတယ်အဲ့တော့အထိုင်လျှော့ပြီးတော့လှုပ်ရှားမှုတွေလုပ်ရတာပါပေါ့နော်ဆိုတော့အခုတော့
ลงเจมาจารย์โหลนี่ก็ถ่ายขึ้นชื่อนี่เลยว่าอยู่ถ่ายนี่แม้ซะสังหาไม่เราถ่ายกันชอบเลยนะก็ยงนี่มาดีวีดีเลยไอ้มาดีวีดีเลยตะนาอีถ่ายดีวีดีโดยเฉยงามนี่เราถ่ายไปชอบอ่ะถ่ายไม่ชอบอ่ะบ่ถ่ายนาได้ถ่ายนาได้จ้านี่รู้สึกว่าตัวเสร็จตัดมือเดียวเนี่ยล่ะแม้โอเคเสียเอาถ้าอย่าสิมาจะชะลุตินะอู้หลูนี่ก็เหมือนกันอ่ะชูอยู่ดิตอกจ๋าแล้วเนาะไอ้นี่มาเยเก็ดจ๋าเลยมาคือลองท้าจ๋าเลย
มอบันเราเนี่ยไปช่วยเยอะที่เป็นชุดจ้าเทตาเนี่ยแต่สายอยู่อาสาบ่เนาะสายอยู่จังหวะเล็กๆกาแฟกาโกคาโคลาเนาะช่วยอยู่บุรีเนี่ยจังหวะคลีอยู่ได้ไตอ่ะแต่ไหนก็เช่นเนาะช่วยอยู่ที่ชอบเนาะเนี่ยส่วนแต่ไม่ใช่ชั้นเนี่ยเนาะกูที่จะจำมาอีกอ่ะเส้นที่ว่าเนี่ยโอเคใช่แล้วก็น่าสาบเนี่ยกูตอบบ่ใช่เนาะนอกจากเราเนาะคือเปลี่ยนเนาะเยอะดีละตอกสาระเซลล์ตอกดาวเนาะกองสาระดีป่าบ่เนาะถ้าเราเล็กแค่ไหนก
တယ်ကိုရှော့ပလိုက်တယ်ဘုံမင်းဖြတ်မယ်စေတီသူဟာမျိုးကဖြတ်ကိုဖြတ်မယ်ဒါရဲတော့လို့ကောင်းလို့ရှိဘူးဆိုတာလည်းသိတယ်အဲကျမ်းမာရေးနဲ့ဝိုင်ရေးတောက်တယ်ဆိုတာမျိုးကဒါရမှညားလာရင်မကောင်းဘူးအဲ့ဒီကောင်ကျွန်တော်ဒါကိုရှော့နေတယ်လို့ရှော့အဲ့ရရင်တစ်ဆင့်ဖြတ်ပြီးအကြံပြုလိုက်ချင်တာကသိချက်နားနေရင်အမတန်ရည်ကြီးပါတယ်အေးသွေးပြည့်ပြည့်အိတ်ရမယ်အားလုံးလည်းဆိုလို့ချင်းဒီကရစားအဲ့ဒီနေငယ်ဘက်ဒူးဒီကြိုက်တဲ့နေရာမှာအဲ့ဒီအလိုမဟုတ်ပဲနဲ့အဲ့ရလေးရပ်ရရလိမ့်မယ် extra survey ပြင်ဆင်ထားမယ် extra hygiene လို့ခေါ်တဲ့ပုံမှန်အဲ့ရချင်းပုံမှန်ထားခြင်းအကန့်ပရံမစုပါညံ့အောင်ထားခြင်းအလင်းရောင်လေးများများမဝင်အောင်ထားခြင်းအလင်းလေးကိုလည်းမှိန်ချထားမယ်အမောင်ပေးထားမယ်ရင်းနေတဲ့ TV တွေမကြည့်တော့ဘူးစတဲ့အချိန်လေးလည်းရှင် quality sleep ရမယ်ဒီလို extra နားနေခြင်းကလူတွေမှာအပန်းချေခြင်းတစ်ခုကျေလာတာပေါ့နော်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအထူးလုပ်တင်လိုက်
ဒီကာရလေ့ကျင့်ခန်းနဲ့ပတ်သက်ပြီးတော့နည်းနည်းပြောနေတာပေါ့နော်အခုနောက်ပိုင်း exercise is medicine ဆိုပြီးတော့ခေတ်စားလာတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒီကိုကာရလေ့ကျင့်ခန်းလေးဒီမှာအခု gym တွေသွားဆောက်ရည်တွေရှိတယ်အဲ့တော့ကာရလေ့ကျင့်ခန်းတစ်ခုခုတော့ငါလုပ်မယ်အနည်းဆုံးနိုင်ဖို့လမ်းချောက်မယ်ဒါမှမဟုတ် saving ရှိမယ်ရေကူးမယ်ချင်းခတ်မယ်တစ်ခုခုပေါ့နော်လှုပ်ရှားမှုတွေရှိတယ်တပတ်မှမှငါ၃ရက်တော့ငါချင်းခတ်မယ်တော့ရတော့ saving ဖြစ်မယ်အဲ့လိုမျိုးလေးပေါ့နော်ဒါတနေ့ကစပတ်တာမယ်ဆိုရင်ရေကူကြလည်းလိုက်နိုင်တယ်ဟာပြေပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအရေးတကြီးပေါ့နော်
နောက်တစ်ခုအခုခင်မှာကျွန်တော်တို့ကမများဒီကအပြင်ဆက်စားကြတာပေါ့နော်အဲ့တော့ကျွန်တော်ကဒီအမေရိကန်နိုင်ငံမှာလောက်ချတဲ့သူ့ဗီဇာတစ်ခုကိုပြောပြခြင်းနဲ့လူပေါင်း10,000လောက်ကိုကျွန်တော်သူ့ဗီဇာပြရပါအဲ့တပတ်ကိုအိမ်မှာ9ရက်တက်ကိုသင်းကိုချက်စားတဲ့လူတွေဟာတဲ့ဒီဘက်မှာ3ရက်ချက်စားတဲ့လူတွေထက်အဝလွန်နှုန်းကို28,000လောက်ပြောနေပြီလေလို့တွေ့ရတယ်။ဘာမှအပြင်းမချက်တဲ့အဆိုင်ကလောက်တဲ့အစားအစာတွေအကုန်လုံးကစီရီများမကိုလိုချင်လို့ထိန်းလို့မရဘူး။အဲ့တော့ကိုယ့်အိမ်မှာပဲကြက်ကိုကလေးတွေထိန်းလို့ရတယ်။
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
ဒီ screen time လို့ခေါ်တာပေါ့နော်။ဒီတို့ဒီအလကားနေရင်တယ်လီဖုန်းပုတ်နေတာ၊ TV ကြည့်နေတာ၊ game ဆော့နေတာ၊ကွန်ပျူတာကြိုက်နေတာအဲ့ဒါတွေအရင်ကတော့ရှော့ရမယ်။ဒီနေရာတွေကြောင့်ထိုင်နေထိုင်များသွားတယ်။ဒီလိုမျိုး screen တွေကိုအားကြီးကြည့်ကြတူတွေကဘာနဲ့ဆက်ဆံနေလဲဆိုတော့ပြရရှင်လို့ခေါ်တဲ့စိတ်ကြကြယောဂါတွေအန်ဇာဒီလို့ခေါ်တဲ့စိတ်ဆိုးရိမ်မှုလွန်ကဲတဲ့ယောဂါတွေတုံးချင်းပေါ့လုံးလိမ့်နဲ့ဆက်သွားတာပေါ့ဆရာဟုတ်ကဲ့ isolated ညနေနေဒီခေါ် online ပေါ်မှာပဲအဲ့ဒီအချိန်ကြီးကျွန်တော်ရှော့မရှော့ခြင်းအားဖြင့်စိတ်ရဲ့အားရအမျိုးကိုကြောင်းလဲကြောင်းလဲနေဒီပေါ်မှာစိတ်ကြီးအများကြီးဖြစ်နေကြလို့ဆိုရင်တမားရေကြောင်းလဲတာကြီးတွေ့လာတတ်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအရေးတကြီးအထူး
ဒီ2020အတွင်းမှာငါခရီးနှစ်ချိန်ဆက်မယ်သုံးချိန်ဆက်မယ်အပန်းကြီးခရီးပေါ့အဲ့လိုမျိုးတော့ကျွန်တော်စီမံနေပြီးထားတဲ့လူရအမြင်နဲ့တည်းကနေဖြည်းဖြည်းတွေဒီကားထဲမှာကားကြီးချက်တယ်ဒီကားထဲမှာเนาะအလုံငန်းကိုလည်းများနေစူညာကနေနဲ့ဒီကားတွေကတော့အပန်းကြီးဖြည်းဖြည်းထွက်လာတာမျိုးကိုဒီကားကြီးနဲ့ပဲဖြည်းဖြည်းငယ်ချင်းငယ်ဖြည်းဖြည်းအဲ့လိုမျိုးလုံသွားခြင်းအားဖြင့်စိတ်အားရစိတ်အပန်းပြေခြင်းကြရစီနိုင်ပါလေစိတ်အပန်းပြေတယ်မှာဒီနာခရီးထွက်တာအချင်းကိုကြီးကြလေးဖြည်းဖြည်းစာပေလေးဖြည်းဖြည်းပကြီးချေတာအဲ့လိုမျိုးနည်းနည်းဝါးသားလေးတစ်ခုကိုဆူရရင်လည်းကျန်းမာရေးကိုထောက်ပြပေးခဲ့တာဖြစ်ပါလေနောက်ထပ်သတိကြံချဖို့ကြံပေးကြတာကတော့ကိုယ့်ရဲ့ကျန်းမာရေးအနေထားကိုအမေရိကန်အကောင့်ပကနဲ့ပြင်နေတာပေါ့နော်ငါ့မှာစီဂျိုယောဂဖြစ်လို့ငါတော့ညရကြီးလို့မစားနိုင်တော့ဘူးလို့ပြေးမဲ့အစားစီဂျိုယောဂငါထိန်းထားနိုင်တယ်ငါစားတဲ့အစားစားလို့ငါရှင်လိုက်တယ်ညရကြီးပြန်ပြောပြမယ်ဆိုတဲ့အမြင်မျိုးပေါ့နော်ယောဂကိုအကောင့်ပကပြန်နေတာသူ့ရတဲ့ခါကျဒီယောဂလေးဖြစ်နေကြတယ်ငါ့မှာဘဝဆုံးပြီးငါ့မှာကျန်စားဖြစ်အဲ့အပြေးခေါ်လေးကိုဖယ်ဖြတ်ပြီးကိုယ့်ရဲ့ကျန်းမာရေးကိုအမေရိကန်အကောင့်ပကဒီခေါ်ညောင်းနေကြတဲ့ဘလောက်ပဲမကျမ်းမာပဲဖြစ်နေလို့ဒီကိုယ့်ရဲ့ခန္ဓာမျိုးကတော့ကျမ်းမာတဲ့အတွက်ဆောင်သွားနိုင်ပါတယ်။ဟု
တ်ကဲ့။
နောက်တစ်ခုကတော့မိမိရဲ့ကိုယ်ခန္ဓာကျမ်းမာရေးဘလောက်အဆင့်ရှိနေလို့ဆိုတော့ကျမ်းမာရေးကြီးဖြစ်ဖြစ်တက်တာ။ကျွန်တော်တို့ကမှနိုင်ငံတော်များကဖြစ်ဖြစ်လဲလို့ရှိရင်ယောဂတွေ့လာရင်ငါ့အတွက်အနိဋ္ဌာယုံပဲမကောင်းမှုပဲလို့ယူဆကြတယ်။တကယ်တော့ soft soft တိလိုက်ခြင်းကကုသဖို့အတွက်အချိန်နဲ့မီတယ်ပျောက်ကလေးပျောက်ကလေးခံရတယ်။
ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့စီစဉ်ကိုခုလိုကြာသပတေးနေ့ညပိုင်းမှာအသစ်နားဆင်နိုင်ပြီးမနေ့ဖန်မနေ့မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင် VOA American တန်ရဲ့ကြာသပတေးနေ့ညပိုင်းအသံနှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုနောက်ဆုံးနားဆင်ကြရမယ့်တိုင်းရင်းသတင်းလွှာကတော့ထိုင်းမြန်မာနယ်စပ်ကတိုင်းရင်းသားသတင်းတောက်တွေစုစည်းတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့ကပြစ်ခတ်မှုအတွင်အမျိုးသမီး2ဦးတရားရရှိခဲ့ပြီးလူနေအိမ်နဲ့အစိုးရယုံတို့ပျက်စီးခဲ့ပါတယ်။နမ်တူလာရှိုးကလန်ပေါ်က TNL နဲ့အစိုးရတပ်မတော်ကြားတိုက်ပွဲမှာအယက်သား2ဦးသေဆုံးခဲ့တယ်ဆိုတာနဲ့ရခိုင်စစ်ဘေးရှောင်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားသိုင်းရပါပါရှင်။ကျမမိကလျာမွန်ပါရှင်။သတင်းတွေကိုနိုင်ကွန်းအိမ်နဲ့တူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီဇင်ဘာလ30ရက်နေ့ကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုမှာမျိုးသမီးနှစ်ဦးဒဏ်ရာရရှိခဲ့တယ်လို့နေအိမ်နဲ့အစိုးရရောအောက်ဦးချုပ်လည်းပြစီခဲ့ပါတယ်။ဒဏ်ရာရတဲ့မျိုးသမီးတွေကတော့ကြောက်တော်မြို့မျိုးတရက်ခွက်ကဒေါ်မဲမဦးနဲ့ဒေါ်တီတီနိုင်တို့ရင်ဘတ်နဲ့ပေါင်တယ်မှာဒဏ်ရာနည်းငယ်စီရရှိခဲ့ပြီးနေအိမ်မှာဆေးကုသမှုခံယူနေတယ်လို့မြို့ကနေကပြောပါတယ်။အလားတူမျိုးမရက်ခွက်ကဥကျော်တန်းနေအိမ်ခေါင်မိုးပြစီခဲ့ပြီးကျောက်တော်မြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးကခေါင်မိုးအပါဝင်ကွန်ပျူတာ3လုံးနဲ့ရုံးသွင်းပစ္စည်းတွေပျက်စီးခဲ့တယ်လို့ဖြူစင်မြစ်တာပရဟိတရုံးနဲ့နေအိမ်ချို့လည်းပျက်စီးခဲ့တယ်လို့ကျောက်တော်မြို့ကတူကပြောပါတယ်။ဒီဇင်ဘာလ30ရက်နေ့ညနေပိုင်းက10မိနစ်ကြာပြစ်ခတ်မှုဖြစ်ပွားနေစဉ်နဲ့ပတ်သက်ပြီးအစိုးရတပ်နဲ့အေအေဘက်တွေကသူတို့ဘက်ကပြစ်ခတ်တာမရှိဘူးလို့မီဒီယာတွေကညှင်းဆိုထားတယ်လို့ပြစ်ခတ်မှုဖြစ်စဉ်အတွင်းကျောက်တော်မြို့တစ်ခုလုံးနဲ့ရက်စစ်မီပြတ်တောက်ခဲ့တဲ့အတွက်မြို့ကတွေကစိုးရိမ်မှုမြင့်တက်ခဲ့ကြပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူလာရှူကလန်းမှာ TNL နဲ့အစိုးရတပ်မတော်တို့ကြားစိုက်ပွဲဖြစ်ပွားနေမှုကြောင့်အရက်သားရင်မောင်းသူကြီးစံစီမံတည်ဆုံးခဲ့ရပါတယ်။ဒီဇင်ဘာလ29ရက်နေ့ကလာရှူမြို့နယ်ဒရယ်တောက်ကြီးရွာနေမှာပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။တနတိမှာတည်ဆုံးသူဟာတတုကာမောင်းနဲ့အရတာတူဖြစ်ကြောင်းအသက်23နှစ်သာရှိသေးကြောင်းတန်း DMB ပါတီကတားအိုက်ထိုက်ကပြောပါတယ်ဒီဇင်ဘာ28ရက်နေ့ကစပြီးလကုန်တဲ့နမ်တူနဲ့လာရှုမြို့နယ်စတဲ့မှာတန်းတပ်ဖွဲ့နဲ့ဆွေရတမတော်တို့တိုက်ပွဲဆက်တိုက်ဖြစ်ပွားနေခဲ့ပြီးဒေသခံလူထုတွေနေရက်ကနေစွန့်ခွာခဲ့ရတဲ့အထိရှိခဲ့ပါတယ်
ထိုင်းမြန်မာနယ်စပ်ဖျားတုံးစုဒေသမှာရှိတဲ့ဂျပန်ရေတွင်းရွာကိုမြန်မာစစ်တပ်နဲ့ကရင်နေကြားဆောင် BGF တပ်ဖွဲ့တို့ဝေရောက်ထိန်းချုပ်ထားခဲ့စဉ်တွင်ပျောက်ဆုံးသွားတဲ့ဒေသခံတွေရဲ့ပစ္စည်းဥစ္စာတွေကိုပြန်လျော်ပေးဖို့ထိုင်းနိုင်ငံမွန်နူမှုဖွဲ့စည်း Mon Association of Thailand MAT ကဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံရှိမှာပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကဆန္ဒထုတ်ဖော်ပြီးမြန်မာအစိုးရထံကိုတောင်းဆိုခဲ့ပါတယ်ထိုင်းနိုင်ငံမွန်လူမှုဖွဲ့စည်းအင်အားတရာခကပိုစတာတွေကန်ဆောင်ပြီးမြန်မာတန်ယုံရှိမှာတနာယီနီးပါးခဆန္ဒထုတ်ဖော်ခဲ့ပြီးအဲ့ဒီတောင်းဆိုချက်တွေကိုမြန်မာတန်ယုံရာရှိတွေကိုယ်တိုင်လက်ခံရယူတာမရှိတဲ့အတွက်ဒေသခံထိုင်းရဲရာရှိတွေကတစေပေးပို့ခဲ့တာလို့ဆန္ဒပြပွဲဦးဆောင်တဲ့နိုင်စဟမွန်ကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလဇန်ပိုင်းကမြန်မာစစ်တပ်နဲ့ကရင်နယ်ကြားဆောင် BGF တပ်ဖွဲ့တို့ဝန်ဖြီတစ်ပါတီတပ်တည်နေရာဂျပန်ရေတွင်းရွာကိုဝင်ရောက်ထိန်းချုပ်ခဲ့စဉ်အတွင်းဒေသခံတွေရဲ့အိမ်သုံးပစ္စည်းမျိုးမျိုးဖြစ်တဲ့မော်တော်ဆိုင်ကယ်တွေရုပ်မြင်သံကြားဆက်တွေအဖိုးတန်ဝတ်ထည်တွေတံပိုးငွေကျပ်3,500ကျော်ဆုံးရှုံးခဲ့တယ်လို့လည်းရမရဖတ်တွေကစည်းရင်းကောက်ယူခဲ့တာပါမြန်မာစစ်တပ်အနေနဲ့တိုင်းငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA စာချုပ်အချက်လက်တွေကိုဒေသလိုက်နာဖို့လိုအပ်တယ်လို့လည်းထိုင်းနိုင်ငံမွန်လူမှုဖွဲ့စည်းကမြန်မာအစိုးရထံပေးပို့တဲ့စာမှာရေးသားခဲ့ပါတယ်ရှင်
။ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာဒေသခံတွေတဲဆောင်လာတဲ့စံနဲ့ရိတ်ကလျှို့ကိုမြန်မာတပ်မတော်ဘက်ကစိန်စိန်မှုဖြစ်စဉ်တစ်ခုဒီဇင်ဘာလတတိယပတ်မှာဖြစ်ပွားခဲ့ပါတယ်။ เจ้ากี้มิวบ่มาสานไอ้ตะ95กว่าอยู่บิตะโกเตยั่วตาดิก้านเนี่ยเตซองล่ะสิตํารอฉีเลนตั้งยินคันละยะ30กว่าก็นี่ဖြတ်ตั้งคว่ไม่ปลุกเป้ตึงนี้ทาบิเปลี่ยนไปแม้หลุสุบิแม้แลสัมปายရှင်เบ็ดก็ไม่อยู่เยอะแต่ฉีนี่มาฉีนี่บาเด้ตํารอเบ็ดก็ฤกขาฤตึงอยู่ทาได้พิเศษเนี่ยปะตะบิติรากันเบ็ดก็แกนอยู่ตั้งมาดงเจ้ากี้ဆက်ဆံยียုံขันตันจาทาหลุพี่ရှင်ทวบุชื่อเดหลุแลยုံตาวงกันซอวายีโดก็สุบาเด้
ဇန်နဝါရီလ6ရက်နေ့မှာကြားရောက်မယ်ခွန်ဆက်နှစ်ကြိမ်မြောက်ကချင်ပြည်နယ်နေခန္ဓာကိုမနောပွဲတော်ထက်သွင်းခြင်းမဖို့ပြင်ဆင်ထားရမှာအခုခါမှာမကျင်းပဖို့ဆုံးဖြတ်လိုက်တယ်လို့ကချင်လူမျိုးရိုးရရင်ချင်းမှုအတင်းတာဝန်ရှိသူတွေကပြောပါတယ်အဓိကအခမ်းအနားကောင်းစဉ်တွေကိုဂျိန်ဖောဘာသာစကားနဲ့ဂျိန်ဖောမုံတော်အန်ထွဲနဲ့ကချင်မုံတော်အန်ထွဲခေါ်ဝေါ်ကိစ္စညင်းပွားရမှာကောင်းစဉ်အ tin okkhata u thong phu de gung ga pya ba de Konsep macam ni aku cempi nenek kanago, aku kama, biene soya wintu mana cempa pu, biene senta bare. Aku terdengar hari itu selepas sepi dua mawa, rakan biene dream ni masih dengar rakan lelaki ini perlu cipuai rizal. Nia kali tengah lalai sepi satu kafe amnya suha, jatuh lalai nenya, sahwin ni tanya kekiri ni jodoh ni caya apa.
มองเอกันเนี่ยคุณรู้สูสีเต็มเซตชาบาร์เลยรักใครเป็นยังไปกันอยู่ในเรื่องมาแต่ไปเรียบที่บ้านเนี่ยนะแต่ไหนจะลาดีที่เดียวเนี่ยเรื่องสังขารดูแต่สิ่งเจ้าหาดูข้าดีสักแค่หมดแต่ยาเช่าสิ่งแค่มาคุณลงเนี่ยจะรับบ้างเอริที่กันยังอุ้มอยู่ในมาชีเดดูข้าดีนักเต้าจ่อยเช่นนี้กูยังอุ้มอยู่ในเป็นเรื่องตัวกูจะเลือกทั้งสังกัดคุณลงเปล่าบาร์เลยรักใครเดี๋ยวเนี่ยเช่นนี้อารมณ์ยาคุณดีสามเลยอารมณ์สุรอดูรู้มาเนี่ยเทเรน ဒုက္ခတွေစခန်းမှာတချို့လေသမားတွေလည်းရှိတယ်ဗျအဲ့ဒီလေသမားတွေအနေနဲ့လည်းသူတို့ရဲ့မိုးရာသီစိုက်ပျိုးရတဲ့စဘာကိုရိတ်သိမ်းခြေလေးတဲ့နေရာမှာလည်းမိတ်သိမ်းခြေလေးတွေလည်းအစိုးရကကြည့်မြင်အောင်ထုတ်မပေးတော့သူတို့မှရိတ်သိမ်းခြေလေးဖို့အတွက်အခက်ခဲလေးရှိနေပါတယ်ရေးချင်မှာတော့ဗျာသူတို့ရဲ့စာဝတ်တွေအခက်ခဲတွေပြီးတော့ကျန်းမာရေးအခက်ခဲတွေဂလေးသူငယ်ကျောင်းတွေဖို့အခက်ခဲတွေ ဒီအခုအခက်ခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူကိုအန်တာကြီးကအခုလိုပြောပါတယ်။
ဆိုင်ဖဲဒုက္ခတွေဟာဒီအခုအခြေအနေမှာဆိုလို့ရှိရင်အရင်ကရှိနေမယ်မလောက်တော့ဖြစ်ကြတော့ဒီဒုက္ခတွေစခန်းထဲမှာဆိုင်ကြရနေလာတယ်စာနဲ့ရတာတခြားဒီဟင်းစစ်စစ်ရာပြည့်စည်နေလာတယ်ဒီငါတို့မဆောက်တော့ခရမ်းတွေအဲ့လေမရှိတော့ဖြစ်တယ်။
တိုက်ပွဲတွေကြောင့်မြန်မာဆိုရတက်ကသွာလာကောင်းပိတ်ထားတဲ့အတွက်ပိတ်မိနေတဲ့ကြေးရွာတွေမှာလဲစားစရာဆန်ကအစအခက်ခဲတွေရှိနေတယ်လို့လဲကိုအန်သားကြီးကဆိုပါတယ်။မင်းများမျိုးနေဖက်မှာရှိတဲ့ဒုက္ခတွေကိုကူညီပေးနေတဲ့ကိုချွေဆိုးကသူတို့ဖက်ကအခြေအနေကိုအခုလိုပြောပါတယ်။သိမိတော့တယ်နောက်ဆုံးရှင်လာတော့လုံးဝစင်ကြီးပြမြန်မာဆောင်းဝန်းတွေလည်းဟိုကနေနေနေနေသူရွာဆောင်းဝန်းတွေလည်းဝင်ရရင်
ကျွန်တော်တို့ရဲ့အားတွေတိုးချစ်နေသလိုလန်းလန်းကြီးတွေနဲ့ကြေးရွာတွေအနေကိုပိုက်ခတ်နေတာတွေရှိနေတဲ့အတွက်အခုပွန်လဲရာသီမှာပြည်သူတွေပိုပြီးအခက်ကြုံနေတယ်လို့လေလေးလာသူတွေကပြောပါတယ်။လာရှိရှင်ဒီရခိုင်ပြည်မှာရခိုင်တပ်တော်အေအေနဲ့မြန်မာအစိုးရတပ်တွေကြောင့်တနိုင်ကြွာကြဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နေရဲစံခွာသူတသိန်း2000ခန့်ရှိနေပြီဖြစ်တယ်လို့ရဲဖာရခိုင်အဖွဲ့စည်းတ ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့က
ကျွန်တော်တို့ကလူရည်3000ပိန်းဆောင်စခန်းတွေကလူရည်3000ပိန်းဆောင်စုငါးဆယ်ခန်းကိုနှစ်ထောင်၂၀ခုနှစ်နှစ်ဆန်းပိုင်းမှာနေရပြန်နိုင်အောင်စီစဉ်လှုပ်ဆောင်သွားမယ်လို့ကချင်ဒေသစစ်ဘေးရှောင်ပြည်သူ့ကူညီဆောင်ရွက်ကော်မတီ KHCC တွင်မှနှင့်ဆရာခန်းလီကပြောပါတယ်။
မတ်လလောက်မှတော့အကုန်လုံးစနိုင်တယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ကျွန်တော်တို့ကသူ့ကိုသူ့တကယ်ပြန်ချင်တယ်လို့ကျွန်တော်တို့ကဒါကော့ဘွန်ဆွာနဲ့လည်းပြန်ရဖြစ်အောင်ကျွန်တော်တို့ကအစီအစဉ်တဲ့တဘောပါပဲတော့အင်ချင်900ကိုပဲအဓိကတော့ကျွန်တော်တို့တက်ကက်ထားပါတယ်ခင်ဗျ2020မှာအင်ချင်900ပြန်တိုင်မယ်လို့ပဲကျွန်တော်တို့ခန့်မှန်းထားခြင်းဖြစ်ပါတယ်ခင်ဗျ
ကချင်ပြည်နယ်အတွင်းရှိမြစ်ကြီးနားမြို့အာကျဲကျေးရွာအုပ်စုရှိစစ်ဆောင်တွေဝိုင်းမော်မြို့နယ်မှာရှိတဲ့ဇန်လောကြီးကျေးရွာနဲ့ရွှေညောင်ပင်စစ်ဆောင်စခန်းကြီးစစ်ဆောင်တွေပမော်မြို့နယ်ကြောက်စခန်းနီးမှာရှိတဲ့စစ်ဆောင်တွေနဲ့မန်စီမြို့နယ်မိုင်ကောင်စစ်ဆောင်စခန်းတို့ကနေနေရပြန်လို့တဲ့စစ်ဘေးရှောင်တွေအတွက်စီစဉ်လှုပ်ဆောင်ပေးသွားမယ်လို့ KHCC ကပြောပါတယ်အစိုးရဘက်ကလည်း2019ဩဂုတ်လကစတင်ပြီးတော့ခြေရရွက်ခွဲအုပ်ချုပ်ရေးမှုတွေကနေတဲ့နေရပြန်လို့တဲ့စစ်ဆောင်တွေရဲ့စည်ရင်းတွေကိုကောက်ယူခဲ့တယ်လို့စစ်ဆောင်တွေကပြောပါတယ်စစ်ဆောင်များစုကတော့နေရပြန်လို့ရင်လုံခြုံရေးရွက်ကောင်းစွာအာမခံပေးနိုင်တဲ့အဖွဲ့အစည်းတစ်စုံစီရာမရှိမှကိုစိုးရိမ်နေကြပါတယ်လက်ဆိုင်ရခြေရွာကနေလိုင်စာနေရှိခြေရန်စစ်ဆောင်စခန်းမှာစစ်ဘေးရှောင်နေတဲ့တော်လူပူကတော့
အခုကဒုက္ခတွေကအခုရှိနေရှိပြီလေနော်ဒီကားလမ်းတစ်လျှောက်လုံးစွန်းတော့ဟိုကားရဲ့ရံအပတီကယူဝါဒီကအကုန်လုံးပြစ်ထားနေတော့အကုန်လုံးကယူဝါဒီပြစ်ထားတဲ့အချိန်တော့သူတို့ကအခုမြေလွင့်မြေရိုင်းဆိုပြီးတင်းချင်တာလာနေဆိုရင်လေကျမတို့ကစစ်တက်နေတော့ဘယ်လိုလာနေမလဲကွာလုံချုံရေးမရှိဘူးခိုင်မြဲတဲ့ညီချင်းရဲလည်းမရဘူးနော်သူတို့ဆွေးနွေးတာလည်းအမြဲတမ်းကိုရန်ရှာတယ်လို့ပဲသူတို့ကဖြစ်နေတာ
စစ်ဆောင်တွေနေရပြန်လို့ရင်လိုအပ်တဲ့အခြေခံစောင့်အုံတွေအသက်မွေးဝန်းကျောင်းလုပ်ငန်းတွေကို GHCC အနေနဲ့ကူညီလှုပ်ဆောင်ပေးတော့မှာဖြစ်ပြီးကျမရဲ့ပညာရေးအစရှိတဲ့တခြားလိုအပ်ချက်တွေကိုဒီနယ်အစိုးရနဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့နေရပြန်လို့မရသေးတဲ့စစ်ဆောင်တွေကိုလည်းဆက်လက်ကူညီသွားနိုင်ဖို့လှုပ်ဆောင်နေတယ်လို့ဆရာခါလီကပြောပါတယ်ကချင်ပြည်နယ်ရှိစစ်ဆောင်များစုဟာပြီးခဲ့တဲ့2013ခုနှစ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာတပ်မတော်တို့ကြားတကြောပြန်ပြန်လည်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်နေရစွန့်ခွာစစ်ဘေးလွတ်ရာတိမ်းရှောင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်ရခိုင်ပြည်နယ်ကြောက်တော်မြို့မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွင်မျိုးသမီးနှုဒဏ်ရာရရှိခဲ့ပြီးလူနေအိမ်နဲ့အစိုးရရုံအဆောက်အဦချို့ပျက်စီးခဲ့ပါတယ်။ရှမ်းပြည်နယ်နမ်မတူလာရှိုးကားလမ်းမှာ TNLA နဲ့အစိုးရတမတော်တို့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်အရပ်သားရေမောင်းသူတေဆုံးခဲ့ရပါတယ်။
ကရစီလေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။မနေ့ဖက်မနေ့ဖက်မှာတော့အခုညပိုင်းမှာနားဆင်ခဲ့ကြရတဲ့သတင်းပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥဟောင်းခင်ရဲ့မြန်မာရေးသုံးသက်ချက်၊ကျမ်းမာရေးနဲ့တရင်သတင်းလွှာကဏ္ဍတွေကိုပဲပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည 10:00 ကနေ 11:00 အထိလိုင်းဒိုမီတာ 25kHz 11883ည လိုင်းဒိုမီတာ 32kHz 9335တို့ကနေနားဆင်နိုင်ကြပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း Intercept 17နဲ့ Mia Set 3တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။ VOA American တန်ရဲ့ကြာသာပတင်းညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။
အီရတ်နိုင်ငံဘက်ဒတ်မြို့တော်ကအမေရိကန်တပ်ရုံတွေကိုဝင်စီးဖို့ကြိုးစားခဲ့ကြတဲ့ဆန္ဒပြသူတွေပြန်လည်ထွက်ခွာသွားကြပြီဖြစ်လို့ဒီကနေ့တော့အခြေအနေတည်ငြိမ်နေပါတယ်။တပ်ရုံလုပ်ငန်းတွေကိုတော့ယာယီရထားတဲ့အပြင်အမေရိကန်နိုင်ငံသားတွေအနေနဲ့တပ်ရုံသားကိုမလာဖို့အတွက်နိုင်ငံတကာဌာနကတတိပေးထားပါတယ်။ကာတာဟီဖက်စ်ဘောလာအဖွဲ့ခေါင်းဆောင်အပါအဝင်တခြားအကြမ်းတစ်ဖက်သမားတွေကတပ်ရုံကိုတိုက်ခိုက်ဖို့ကြိုးကင်ခဲ့တာလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဖော်ပြပြောဆိုခဲ့ပါတယ်။သူရဲ့တောက်ကြတဲ့စာတင်မဲ့ဥရောပနဲ့အာရှလေပိုင်း၅နိုင်ငံခီးစဉ်ကိုလည်းရွှေ့ဆိုင်းထားပါတယ်။အမခန်ရဲ့လူနေစင်မှာဂျပန်နိုင်ငံတွေကနေထွက်ပြေးသွားတဲ့ Nissan ကားကုမ္ပဏီအကြီးအကဲဟောင်း Carlos Ghosn ရဲ့အိမ်ကိုဂျပန်အစိုးရရှေ့နေပြီးဒီကနေ့ဝင်ရောက်ရှာဖွေခဲ့တယ်လို့ Lebanon ရောက်နေတဲ့သူ့ကိုဖမ်းဖို့အတွက်အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ကဖမ်းဝရမ်းထုတ်လိုက်ပါတယ်။ငွေကြေးပတ်သက်မှုတွေနဲ့အမှုရင်ဆိုင်နေရတဲ့ Carlos Ghosn ဟာအင်္ဂါနေ့ရုံးကဂျပန်နိုင်ငံကနေ Lebanon နိုင်ငံကိုထွက်ပြေးသွားတာပါ။သူဘယ်လိုနိုင်ငံတွေကနေထွက်သွားတယ်ဆိုတာအခုချိန်ထိတိတိကျကျမသိရသေးပါဘူး။ဩစတြေးလျနိုင်ငံမှာတော့အချိန်ပြင်းပြင်းနဲ့တောမီးတွေလောင်ကျွမ်းနေတဲ့ New South Wales ပြည်နယ်ထဲမှာအရေးပေါ်အခြေအနေကိုတတိယအချိန်ထုတ်ပြန်ထားပါတယ်။စနေနေ့မှာအင်မတန်ပူပြင်းတဲ့မိုးလေဝသအခြေအနေပြန်ရောက်မှာမို့တောက်ချာနေမနေ့9နာရီတည်းကစပြီးတော့9ရက်ကြာအရေးပေါ်အခြေအနေထုတ်ပြန်တယ်လို့ပြည်နယ်ဝန်ကြီးချုပ်ကကြေညာထားပါတယ်။ New South Wales Pinet, down my Kayurangani, Widoria Pinetega, East Gibson Dita, T, Mighty Young Azejo, Shinni, Kayuran Dita, Shama, Shinni, Hine, Hido, Ederigo, Edita Regani, Bro, Nasalina, Edwin Tatabu, Dre, Anabai, and Minto Tavari, Pintin Maro, Pinsis and Nitis and Mabo, the Big Mouse and Abjamuri had ignited Nasal Goya Piedwabi Mood, says of Nitwe, a shade jars on the Big Mouse who sent Jink in Dawarishi.
ကျသာပြင်းပြင်းညာပိုင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမဆုမြတ်မုံပြောပြပေးသွားတာပါခုညစီစဉ်ထုတ်လို့ရေမှုကကိုရ9ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဒက်စတာဝန်ဒူရာဖြစ်ပါတယ်ရှင်မနေ့ဖန်6နိုင်ကနေ9နိုင်အထိမနေ့ပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတို့မီတာ32လေးဆယ်လေးဆယ်ရှစ်လိုင်းလမ်မီတာ190လိုကနေနားဆင်နိုင်ပါတယ်တော်ရရ This program has come to you from the Voice of America, Washington. Welcome.